Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ UA American တာမြန်မာပိုင်းစီစဉ်က2018ခုနှစ်နိုဝင်ဘာလ9ရက်တောက်ချနေမနေ့ကစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကိုင်းလိုမီတာ24 40 50တိတို့ကနေဖမ်းယူနားဆင်နိုင်ရကြလို့ UA ရဲ့ Facebook စာမျက်နှာ UA Burmese News မှာလည်းအချိန်နဲ့တပြေးညီနားတော်တာဆင်နိုင်ကြပါခင်ဗျာ။ကျွန်တော်စတမိုးရပါခင်ဗျာ။ခုနှစ်ခင်စီစဉ်နေတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်မကတော့ဆွမျက်မော်မှာကယ်လီဖိုးနီးယားပြည်နယ်မှာလူ12ဦးကိုပြစ်ခတ်ခဲ့တယ်လို့မသိင်္ဂါသူဟာအသက်28နှစ်အရွယ်မရင်းတပ်သားဟောင်းတစ်ယောက်ဖြစ်တယ်လို့ရဲကပြောပါရယ်။ American ဒီတပ်တန်းဝဲရွေးကောက်ပွဲရလဒ်တွေကိုတချို့ပြည်နယ်တွေမှာဆက်လက်ရည်တွက်နေဆဲဖြစ်ပါရယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုကျော်အောင်လည်းနဲ့ကြီးညာပေးပါမယ်ရှင်
။ Okay ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်လေးတွေမှာဆိုရင်ပြုတ်နယ်မြေမှာကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းအကောင့်ထဲပေါ်ရေးမှာဘလို့အခက်အခဲတွေများတွေ့ကြုံနိုင်ရပါလဲ
The local people are exceedingly concerned about the environmental impact, about the social impact, about the employment.
ဒါကတော့တရုတ်ကြီးရကျွမ်းကျင်သူယွန်ဆမ်ရဲ့သုံးသပ်ပြောဆိုချက်ဖြစ်ပါတဲ့သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရပါမယ်။ဒါ့အပြင်တရုတ်နိုင်ငံရဲ့စီးပွားရေးအခြေအနေနောက်ပြီးတော့ဒီကနေ့ရုရှားကတာဝန်ယူပြီးတော့ကျင်းပမဲ့အာဖဂန်နစ္စတန်ငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစီရေးညှိနှိုင်းဆွေးနွေးပွဲညီလာခံအစရှိတာတွေအပါအဝင်မြန်မာနဲ့နိုင်ငံတကာသတင်းတော်တွေကိုနားဆင်ကြရမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးပါမယ်။အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကအရက်ဘားနဲ့ကလပ်တစ်ခုမှလူ12ဦးသေဆုံးအောင်ပြစ်ခတ်ခဲ့သူဟာအသက်28နှစ်အရွယ်အာယန်ဒေးဗစ်လောင်းဆိုသူဖြစ်တယ်လို့အာဏာပိုင်တွေကပြောကြားခဲ့ပါတယ်
။ The suspect was identified as Ian David Long, IAN, David Long, birth date of March 27.
တနက်သမားလိုမသိင်္ဂါသူဟာ1990ခုနှစ်မတ်လ28ရက်နေ့မှာမွေးဖွားတဲ့ Ian David Long ဖြစ်ပါတယ်။အသက်28နှစ်ရှိပါပြီ။ရှင်တိုက်မှုလိုအငယ်စားအမှုတွေနဲ့ပတ်သက်လို့သူနဲ့ရဲတွေကြားမှာအချိန်တော်တော်များများရင်ဆိုင်တွေ့ခဲ့ဘူးတယ်လို့ Ventura မြို့နယ်ရဲယုံကရဲအရာရှိ Jeff Dean ပြောသွားတာပါ။သူဟာ Marine တပ်သားဟောင်းတယောက်ဖြစ်တယ်လို့လည်းပြောပါရတယ်။သူဘာကြောင့်အခုလိုမျိုးပြစ်ခတ်ခဲ့တယ်လဲဆိုတာကိုတက်ဆာယာကမသိရသေးဘူးလို့လည်းရဲအရာရှိကပြောပါရတယ်။ Ian David Long ကို club ထဲမှာတည်ဆုံနေတာတွေ့ရှိခဲ့တာပါ။ club ထဲကိုလောင်းဝင်လာပြီးပြောင်းတို့တနက်မိโกဘုံတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါရတယ်။အဲ့ဒီ club ဟာ California Lutheran တက္ကသိုလ်ကျောင်းသူကျောင်းသားတွေအသွားများတဲ့ club တစ်ခုဖြစ်ပါရတယ်။ပြစ်ခတ်မှုဖြစ်ရာကိုရောက်သွားပြီးတနက်သမားကိုရင်ဆိုင်တဲ့ရဲအရာရှိတယောက်လည်းပြစ်ခတ်ခံရပြီးတော့တည်ဆုံသွားပါရတယ်။လုတ်တက်29နှစ်ရှိတဲ့ရဲတက်ချက် Ron Hillus ကိုကြီးစံအများပြားထိမှန်ခဲ့ပြီးတော့ဆေးရုံအသွားသေဆုံးခဲ့တာဖြစ်ပါရဲ့ရှင်
။ရုရှားနိုင်ငံကသူ့ရဲ့အိမ်နီးချင်းယူကရိန်းနိုင်ငံအတွင်းလုတ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့ရုရှားနဲ့ယူကရိန်းဖွဲ့စည်းတချို့ကိုအမေရိကန်ပြည်ထောင်စုကတန်ခတ်ရေးယူမှုအသစ်တွေထပ်ပြီးတော့လုပ်တယ်လို့မနေ့တုန်းကပဲကြေညာခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လာမယ့်တနင်္ဂနွေနေ့မှာမတွေ့ဆုံကြခင်သမ္မတထရန့်အစိုးရကအခုလိုမျိုးကြေညာခဲ့တာပါ။ပထမကမ္ဘာစစ်ပြီးဆုံးခဲ့တာနှစ်ပေါင်း100ပြည့်တဲ့ထိမ့်မှတ်ဒီအခမ်းအနားကိုပြည်သက်နိုင်ငံပဲရစ်မြို့တော်မှာတနင်္ဂနွေနေ့ကြောက်ရှင်ကျင်းပဖို့ရှိပြီးအဲ့ဒီမှာအမေရိကန်နဲ့ရုရှားသမ္မတနှစ်ဦးစလုံးတက်ရောက်ကြမှာဖြစ်ပါတယ်အမေရိကန်ရဲ့တန်ခတ်ရေးယူမှုအသေးရယူကရိန်းနိုင်ငံသားနှစ်ဦးရုရှားတဦးယူကရိန်းနဲ့ရုရှားမှာရှိတဲ့အဖွဲ့အစည်း6ခုတို့ကိုအကျိုးသက်ရောက်မှုရှိမှာဖြစ်ပါတယ်ယူကရိန်းနိုင်ငံတွင်လူခွင့်ချုပ်ဖောက်မှုတွေစိုးစိုးဝါးဝါးလုပ်ခဲ့မှုနဲ့ပတ်သက်ပြီးတော့လူ9ဦးနဲ့အုပ်စုတစ်ခုကိုတန်ခတ်ရေးမှုတွေလုပ်သွားမှာဖြစ်တယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးဌာနကပြောပါတယ်ရုရှားရဲ့နောက်ကပံ့ပိုးမှုနဲ့ခရိုင်းမီးယားဒေသကိုသိမ်းပိုက်ရေးလှုပ်ဆောင်မှုတွေမှာပါဝင်ပတ်သက်သူတွေနဲ့အဖွဲ့အစည်းတွေကိုပြစ်မှတ်ထားပြီးတော့အရေးယူတန်ခတ်မှုတွေလုပ်နေတာလို့အမေရိကန်ဗန္ဓာရေးဝန်ကြီးဌာနရဲ့ညညညချက်ထဲမှာပေါ်ပြထားပါတယ်အမေရိကန်ရဲ့အခုလိုမျိုးအရေးယူမှုကြောင့်အရေးယူခံရသူနဲ့အဖွဲ့အစည်းတွေရဲ့ဒီအမေရိကန်နိုင်ငံတွင်းပိုင်ဆိုင်မှုမှန်သမျှကိုထိမ့်သိမ်းလိုက်မှာဖြစ်ပါတယ်ဒီလူတွေဒီအဖွဲ့အစည်းတွေနဲ့ဆက်ဆက်ပြီးတော့စီးပွားရေးလုပ်နေသူတွေရဲ့အမေရိကန်နိုင်ငံသားအဖြစ်ကိုလည်းပြန်ပြီးတော့ရုပ်သိမ်းမှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာအင်ကာနီကကျင်းပခဲ့တဲ့တက်တန်းဝဲရွေးကောက်ပွဲရဲ့မဲရလက်တချို့ကိုဆက်လက်ရည်တွက်နေဆဲဖြစ်ပါတယ်အပိသက်မဲရလက်တွေမထုတ်ပြန်နိုင်သေးတဲ့ Arizona နဲ့ Florida ပြည်နယ်တွေမှာ Republican အထက်လွှတ်တော်ကိုယ်စားလှယ်လောင်းတွေကပ်ပြီးတော့အသာရနေပြီးတော့အဝေးရောက်မဲတွေဆက်ပြီးရေတွက်နေတဲ့ကယ်လီဖိုးနီးယားပြည်နယ်မှာတော့လက်ရှိဒီမိုကရက်အထက်လွှတ်တော်အမတ် Dianne Feinstein ကပြိုင်ဘက်နောက်ထပ်ဒီမိုကရက်တယောက်ထက်တည်တည်တသာရှေ့ပြေးနေပါတယ်။အောက်လွှတ်တော်မှာလောလောဆယ်အထိအမတ်နေရာ12နေရာအတွက်ဘယ်သူနိုင်နေဆိုတာကိုအတိမပြုတ်နိုင်သေးပါဘူး။အထက်လွှတ်တော်အတွက်လည်းအမတ်နေရာ3နေရာအတွက်ကိုမဲရလက်အတိပြုဖို့ကြံပါသေးတယ်။ ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေမှာလည်းဂျော်ဂျီယာပြည်နယ်မှာလက်ရှိပြည်နယ်ဝန်ကြီးချုပ် Republican Party ဝင် Brian Kemp ကသူ့အနိုင်ရတယ်လို့ကြေညာခဲ့ပေမဲ့ဒီရလတ်ကိုပြိုင်ဘက် Democrat ကိုယ်စားလှယ် Stacey Abrams ကဥပဒေကြောင်းကနေစိန်ခေါ်မှုအလားအလာရှိနေတာကြောင့်ရွေးကောက်ပွဲပြန်လုပ်ရနိုင်ခြေရှိနေပါတယ်
။ Syria နိုင်ငံ Membis ဒေသမှာ IS သေချာတွေကိုနှင်းနှံမှုဒီကတ်ပြည်သူစစ်တွေပြင်းထန်ကြိုးပမ်းနေတာပါအဲ့ဒေတာကိုအမေရိကန်နဲ့တူရကီတပ်ဖွဲ့ဝင်တွေပူးပေါင်းပြီးတော့ဒုတိယအကြိမ်ကင်းလှည့်တာပြီးဆုံးသွားပါပြီပထမတစ်ကြိမ်ကင်းလှည့်ခဲ့တာကပြီးခဲ့တဲ့ပတ်တုန်းကပါစီးရီးယားနိုင်ငံမြောက်ပိုင်းမှာဒုတိယအကြိမ်ပူးတွဲကင်းလှည့်မှုပြီးဆုံးခဲ့တာသိကြတဲ့အကြောင်းအမေရိကန်ရရှိနှုတ်ကဗီဒီယိုကိုအတည်ပြုချက်ပေးပါတယ်စီးရီးယားနိုင်ငံမန်ဘစ်ဒေတာနောက်မြောက်ပိုင်းမှာဒါဇင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေကိုတင်ဆောင်တဲ့မော်တော်ယာဉ်တန်းနဲ့ကင်းလှည့်ခဲ့တာဖြစ်ပါတယ်အဲ့ဒေတာကဒီမန်ဘစ်စစ်ကောင်စီကိုအမေရိကန်ကကျောရနောက်ခံပေးထားတာပါအခုလိုမျိုးပူပေါင်းကင်းလဲမှုဟာ Members ဒေသမှာရေရှည်လုံခြုံရေးရရှိလာနိုင်အောင်နဲ့အမေရိကန်ရဲ့မဟာမိတ်နေတိုးအဖွဲ့ဝင်တူရကီနိုင်ငံနဲ့လည်းအခိုင်အမာပူပေါင်းဆောင်ရွက်မှုတွေရှိတယ်ဆိုတာကိုပြသတဲ့သဘောပဲလို့အမေရိကန်ကာကွယ်ရေးဒီပန်ဒဂွန်စစ်ဌာနချုပ်ကပြောပါတယ်တူရကီနဲ့အမေရိကန်ကြားဒီ Members ဒေသတည်ငြိမ်ရေးလမ်းပြမြေပုံတစ်ခုကိုအခုလာဇာမိုင်းလုံးကသဘောတူညီမှုရရှိခဲ့ပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9689တိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
။ကြောက်ကြနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဇုန်ရင်းနဲ့စီမံကိန်းအတွက်သဘောတူညီချက်အစ်စ်ကိုတရုတ်နဲ့မြန်မာကြားစာသားရင်းတွေကလက်မှတ်ထိုးခဲ့ပါတယ်။မြန်မာအစိုးရနဲ့တရုတ်နိုင်ငံပိုင်း CITIC Group တို့ကြား2015ခုနှစ်ကသဘောတူခဲ့တဲ့ရင်းနှီးမြှုပ်နှံမှုပမာဏပိုင်းကိုအဓိကပြင်ဆင်လက်မှတ်ထိုးခဲ့ကြတာပါဒီသမရဦးသိန်းစိန်လက်ထက်မှာရရှိခဲ့တဲ့သဘောတူညီမှုတော့ကစီမံကိန်းမှာတရုတ်လုပ်ငန်းဘက်က85ရာခိုင်နှုန်းမြန်မာဘက်က15ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုဖြစ်ပါတယ်အခုတော့မြန်မာဘက်က15ရာခိုင်နှုန်းတိုးပြီးတော့ရင်းနှီးမြှုပ်နှံမှု30ရာခိုင်နှုန်းအထိပါဝင်ဖို့သဘောတူခဲ့တာပါဒါအပြင်ဒီပထမသဘောတူညီချက်တော့ကစီမံကိန်းကိုဒေါ်လာ30ဘီလီယံလောက်နဲ့စဖို့ဖြစ်ပေမဲ့အခုပြင်ဆင်သဘောတူညီမှုမှာတော့ပထမအဆင့်ဆောက်လုပ်မှုကိုဒေါ်လာတန်1300ထက်မပိုစေရဘူးလို့မြန်မာနဲ့တရုတ်သဘောတူခဲ့ပါတယ်။စီမံကိန်းကိုအဆင့်၄ဆင့်ခွဲဆောက်မယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ထူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အခုလိုမျိုးနှစ်ဖက်ပြင်ဆင်သဘောတူတဲ့ကြောက်ဖြူအထူးစီးပွားရေးဆောင်ရင်းနဲ့စိတ်ကမ်းစီမံကိန်းမူပေါင်းသဘောတူညီချက်ကိုနေပြည်တော်မှာလက်မှတ်ရေးထိုးခဲ့ကြတာပါ။အရင်သဘောတူညီမှုအရဆိုရင်တော့စီမံကိန်းအတွက်အနှစ်50သဘောတူထားပြီးတော့ဒေသခံတွေအတွက်အလုတ်အကိုင်းသိမ့်ချီဖန်တီးပေးနိုင်မယ်လို့ခန့်မှန်းထားကြပါတယ်။
မြန်မာစစ်တပ်ရဲ့ရက်စက်တဲ့စစ်စင်ရေးကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်တွေကမြန်မာနိုင်ငံကိုအတင်းပြန်ပို့မဲ့လူ2000ကျော်တဲမှာသူတို့ပါဝင်နေလို့စိုးရိမ်နေကြပါတယ်။ကျိုးကဆိုလို့ရှိရင်ရခိုင်ပြည်နယ်ကိုပြန်ပို့ခံရမယ့်အစားသူတို့ကိုသူတို့တတ်သိဖို့တောင်စဉ်းစားနေကြပါတယ်တဲ့။မြန်မာစစ်ဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံလုံးကိုအတိမတ်မပြုပါဘူး။ဘင်္ဂလားဒေ့ရှ်နဲ့မြန်မာတို့ဟာနိုဝင်ဘာလလယ်မှာပြန်ပို့မယ်ဆိုပြီးတော့အခု2200ကိုဥစွာအမည်စင်းပြုစုခဲ့ကြတာပါ။ဒီလူတွေသူတို့ပြောင်းနေတယ်လို့ပြောလို့ဒီရွေးချယ်ခဲ့တာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ကေဇေရရှိအဘူကလမ်က Human Rights Watch လူခွင့်ရေးအဖွဲ့ကိုပြောပါတယ်ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်မစ်စယန်ဟီလီကတော့ပြန်ပို့မဲ့အစီအစဉ်ကိုဖျက်သိမ်းကြဖို့တောင်းဆိုထားပါတယ
်အင်ဂျူရောဆိုင်ရာသတင်းတော့တယောက်ကိုအင်ဂျူရောရဲ့ဝင်သတင်းယူခွင့်တားမြစ်လိုက်တာနဲ့ပတ်သက်လို့အင်ဂျူရောပြောခွင့်ရသူကဂျာတာရီနေမှာကာကွယ်တုံ့ပြန်ခဲ့ပါတယ်ပုတ်ထူးနေတော့ကအင်ဂျူရောမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဒေါ်နယ်ထရမ့်နဲ့အခြေအတင်ဖြစ်ခဲ့တဲ့ CNN သတင်းတောက် Jim Acosta ကနေပြီးတော့မိုက်ခရိုဖုန်းလူယူဖို့ကြိုးစားတဲ့အလုတ်တင်ဝင်တဲ့အမျိုးသမီးကိုသတင်းတောက်ကမတင်တော်တဲ့လောက်ရလုခဲ့တယ်လို့ဆိုပြီးတော့အဲ့ဒီသတင်းတောက်ကိုအင်ဂျူရောဝင်ခွင့်ရုပ်သိမ်းခဲ့တာပါမက္ကဆီကိုနိုင်ငံဖြတ်ပြီးတော့အမေရိကန်နဲ့ဝင်ရောက်နိုင်ဖို့အမေရိကတိုက်အလဲပိုင်းကရွှေပြောင်းအခြေချသူတွေလမ်းလျှောက်လာနေကြတာနိုင်ငံရဲ့ကျူးကျော်မှုလားလို့ CNN သတင်းတောက်ကသမ္မတထရမ့်ကိုမေးခွန်းထုတ်ရတာကနေသတင်းတောက်နဲ့သမ္မတကြားမှာအခြေအတင်ဖြစ်ခဲ့တာပါသတင်းတောက်အကောစတယ်ကိုရိုင်းဆိုင်သူပြည်သူရန်သူစသဖြင့်သမ္မတကပြောခဲ့ပါတယ်အဲ့ဒီလိုဖြစ်နေစဉ်အတွင်းမှာမိုက်ခရိုဖုန်းကိုလူယူဖို့ကြိုးစားတဲ့အလုပ်တွေဝန်ထမ်းကိုအကောစတယ်လက်နဲ့ထိခဲ့တာမတင်တော်ဘူးလို့ဆိုပြီးတော့ အင်ဂျီရောပြောခွင့်ရဆာရာဆန်ဒက်စ်ကသတင်းယူခွင့်ရုပ်သိမ်းခဲ့တာပါဒီအချက်ကိုပံ့ပိုးနိုင်ဖို့အတွက်လဲဗီဒီယိုကိုလဲဆန်ဒက်စ်ကတွစ်တော်ပေါ်တင်ခဲ့ပါတယ်ဒါပေမဲ့ဗီဒီယိုထဲမှာသတင်းတော့ကအဲ့ဒီအမျိုးသမီးကိုရိုက်လိုက်တဲ့ပုံစံဖြစ်အောင်လို့လုပ်ထားတယ်လို့လေးလာသူတွေနဲ့သတင်းတော့တွေကထောက်ပြကြပါတယ်သတင်းတော့အကော့စတာကလဲအင်ဂျီရောဘက်ကညာတယ်လို့တုံ့ပြန်ပါတယ်ဒါပေမဲ့ပြောခွင့်ရဆာရာဆန်ဒက်စ်ကတော့အလုတ်တင်ဝင်တဲ့အမျိုးသမီးကိုသတင်းတော့လက်နဲ့ထိခဲ့တာဗီဒီယိုထဲမှာရှင်းရှင်းမြင်ရတယ်လို့ဆိုပြီးတော့သတင်းယူခွင့်တားမြစ်တဲ့အပေါ်ခုခံပြောကြားခဲ့ပါတယ်
အနောက်နိုင်ငံတစ်ခွင်မှာလူအများကြိုက်အမျိုးသားရေးဝါဒအကောက်လာမှုကိုလေ့လာစစ်ဆေးတဲ့စာအုပ်တစ်အုပ်မှာလူမှုကြီးကြပ်ရေးနဲ့ကမ္ဘာလုံးဆိုင်ရာတကားဖွင့်ဝါဒနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေကိုတမယိုးကျဖွဲ့စည်းထားတဲ့နိုင်ငံရေးပါတီတွေကကာလရှည်ကြာဥပိ္ပခါပြုထားတာကိုအပြစ်တင်ထောက်ပြခဲ့ပါတယ်ပြည်သူတွေရဲ့စိုးရိမ်မကင်းဖြစ်မှုကိုစောစီစီကန်တွယ်ဖြေရှင်းမှုပြက်ကွက်ခြင်းအပြင်ဒီကိစ္စရဲ့နှစ်ခုလုံးဟာအနေရရှိလာပြီးတော့လူအဖွဲ့အစည်းတွေကြားမှာအချင်းချင်းယုံကြည်ကင်းမဲ့မှုတွေပြန့်နှံ့စေတယ်လို့စာရေးသူတွေကထောက်ပြကြပါတယ်ပြမရေးစီးကြောင်းရှိတဲ့နိုင်ငံရေးသမားတွေအထူးသဖြင့်အလေလက်ရရင်အုပ်စုတွေကိုပြည်ကျပညာရှင်တွေဖြစ်တဲ့ Matthew Gordon နဲ့ Roger Ebert တို့က Liberal Democracy for Tolerance ဆိုတဲ့ခေါင်းစဉ်နဲ့ American သက်တမ်းဝရုပ်ောက်ပွဲကာလတွေမကျင်းပခင်သတင်းပတ်အလိုမှာထုတ်ပြန်ခဲ့တာဖြစ်ပါတယ
်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကုကြောင်နဲ့တို့ပြောပြခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်မြန်မာနဲ့တရုတ်နှစ်နိုင်ငံကြားနှစ်ရှည်လာများညှိနှိုင်းပြီးမှရရှိလာတဲ့ကြောက်ဖြူရည်နဲ့စိတ်ကံစီမံကိန်းမူပေါင်းသဘောတူညီချက်ဆိုတာ2015ခုနှစ်ကသဘောတူညီထားခဲ့တဲ့စီမံကိန်းကြီးရဲ့ကနအုပ်အစိတ်ပိုင်းငယ်တစ်ခုသာဖြစ်ပါတယ်။ဒီပထမအဆင့်ကိုလက်တွေ့အကောင့်ထဲဖော်နိုင်ရေးမှာပဲအခက်အခဲတွေရှိနေသေးတယ်ဆိုပြီးတော့လေ့လာသူတွေကယူဆနေကြပါတယ်။အပြည့်စုံကိုဦးကျော်စံတာကတရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်းစံနဲ့ဆက်သွယ်မေးမြန်းတင်ပြထားတာကိုနားဆင်ပါခင်ဗျာ။
မြန်မာတရုတ်နိုင်ငံများမှာကြောက်ဖြူရည်နဲ့စိတ်ကံစီမံကိန်းရဲ့ framework agreement မူပေါင်းသဘောတူညီချက်ဆိုတာဟာတကယ်တော့2015မှာစတင်ခဲ့တဲ့ကြောက်ဖြူအထူးစီးပွားရေးစီမံကိန်းသဘောတူညီချက်ရဲ့အစိတ်အပိုင်းနဲ့တခုမျှသာဖြစ်ပါတယ်။ဒီလိုသုံးနှစ်များအောင်ကြာမြင့်အောင်ညှိနှိုင်းခဲ့ရတဲ့အဓိကအကြောင်းရင်းကတော့မြန်မာနိုင်ငံဟာတရုတ်စီမံအကျွေးတန်တရားလည်ရင်အကျိုးမဲ့ဖြစ်လေမလားဆိုတဲ့စိုးရိမ်စရာကြောင့်ပဲဖြစ်ပါတယ်။ဒါဖြင့်အခုသဘောတူညီပြီးခဲ့သမျှအစိတ်အပိုင်းငယ်နဲ့ပတ်သက်တဲ့ကိစ္စမှာကောကြွေးပြီးအခက်ကြုံရမယ်ဆိုတဲ့စိုးရိမ်စရာမျိုးမရှိတော့ဘူးလားအမေရိကန်ပြည်ထောင်စုစတင်ဆင်သုတေသနအဖွဲ့ရဲ့တရုတ်ရေးရာပူးတွဲညွှန်ကြားရေးမှူးယွန်ဆန်ကအခုလိုဆုံးသတ်ပါတယ
် We know that the total size of the deep sea port was at $7.2 billion and even if the Burmese side was going to carry 30% of that it means that the
Bermuda ရေနဲ့စိကံရေစုစုပေါင်းပမာဏကဒေါ်လာ 8.2 ဘီလီယံရှိပါတယ်။မြန်မာအစိုးရက30ရာခိုင်နှုန်းစိုက်မယ်ဆိုရင်ဒေါ်လာ2ဘီလီယံယင်းနှိမ့်နေရပါလိမ့်မယ်။အဲ့ဒီမှာ30ရာခိုင်နှုန်းကတဝက်15ရာခိုင်နှုန်းကိုမြန်မာဘက်ကစိုက်တဲ့မြေအတွက်တက်မှတ်ပြီးတော့ကျန်တဲ့15ရာခိုင်နှုန်းကပဲ1ဘီလီယံကျန်ပါသေးတယ်။မြန်မာအတွက်တိတ်ကိုများတဲ့ပမာဏပါ။ဒါကြောင့်လည်းရေနဲ့စိကံရေပထမအဆင့်ကိုပဲလောလောဆယ်လုပ်မယ်လို့မြန်မာဘက်ကစဉ်းစားလာတာဖြစ်ပါလိမ့်မယ်။ဆိုတော့နောက်ဆုံးတစ်နှစ်8.2 ဘီလီယံစီမံကိန်းကြီးဖြစ်လာမလားဆိုတာကျမတို့မသိနိုင်သေးပါဘူးအခုလောလောဆယ်စုစုပေါင်းက8.3 ဘီလီယံပဲရှိသေးတော့မြန်မာဘက်ကတာဝန်ယူရမယ့်ပမာဏကနည်းပါသေးတယ်ဒါမင်းလည်းစီမံကိန်းအပြည့်အဝဒီ8.2 ဘီလီယံဆက်လုပ်မယ်ဆိုရင်တော့မြန်မာဘက်ကဗန်နာရေးဝင်တော့ဝင်ပုံအမတန်ကြီးမားလာနိုင်ပါတယ
်ဒါ့အပြင်တရုတ်ရဲ့ယင်းနှိမ့်နှံမှုစီမံကိန်းတွေပေါ်ဒေသခံတွေအနေနဲ့လည်းပဲစိုးရိမ်စရာတွေအများကြီးရှိနေသေးတယ်လို့သူကဆက်ပြောပါတယ်
The local people are exceedingly concerned about the environmental impact, about the social impact, about the employment that the project and investment may or may not create. And if they do employ local
people, တဘောပဝင်းရှင်လူမှုပဝင်းရှင်ကိုထိခိုက်လာမလား?ဒီစီမံကိန်းကအလောက်ကန်တွေကိုဖန်တီးပေးနိုင်မှာမလား?ဒေသခံတွေအလောက်ခံအောင်တော့အလောက်ခံအခြေအနေဆက်ဆံရေးစရာတွေအဆင်ပြေပါမလားဆိုတာဒေသခံတွေအထူးပဲစိုးရိမ်နေကြတာပါ။ဒါတွေကိုဒေတာကန်ပြည်သူတွေစိုးရိမ်ကြတဲ့အပြင်ဒီပြည်ပကလေးလာသူတွေလည်းစောင့်ကြည့်နေကြမှာဖြစ်ပါတယ်
။ဒီလိုသဘာဝပတ်ဝန်းကျင်ပြုံးတိမဲ့အရေးကိုစိုးရိမ်ရတဲ့စိုးရိမ်မှုဟာတရုတ်တို့သိပ်လုချင်နေတဲ့မြေဆုံစီမံကိန်းကိုမြန်မာပြည်သူတွေတရားလုံးကန့်ကွက်ဆန့်ကျင်ကြရတဲ့အဓိကအကြောင်းရင်းလည်းဖြစ်ပါတယ်။ဒီကြောက်ဖြူစီမံကိန်းကိုမြန်မာဘက်ကသဘောတူညီပေးခဲ့တာကို၌ကမြေဆုံစီမံကိန်းကိုတရုတ်တွေဆက်မလုပ်ရအောင်လမ်းလွှဲပေးလိုက်တာဖြစ်တယ်လို့တောင်မှတချို့ကသုံးသပ်ခဲ့ကြတာပါ။ဒါဖြစ်ရင်အခုဒီရေနဲ့စီကံစီမံကိန်းကိုအစားရပြီဆိုတော့တရုတ်တွေကကျဉ်းသွားပြီးမြေဆုံစီမံကိန်းကိုလုံးဝပြစ်ပယ်လိုက်နိုင်စရာအကြောင်းရှိပါသလား။ရ ညွှန်းဆန်းကတော့အခုလိုသုံးသပ်ပါတယ်
I don't think the Chinese investor, especially the SPIC, the Chinese investor on the Mesong project, has forgotten about the money they already spent on the Mesong project.
Mesong ma yin ni nyon ne tha de tiyok kong ni SPIC ga tru tou tha pi ngwe ko me pye lein me lo jama ma tin ma u. Aku tiyok so ya ga jao phyu siman ngin ko tait pyo a le tha la ro Mesong kaisa ko naw tan po tha lai da phit par de. Da mae le long wa pye pye lai da ro ma hop par u.နောက်ထပ်အစိုးရတွေကမြစ်ဆုံကိုလုံးဝဆက်မလုပ်တော့အခုအကုန်ခံထားပြီးဖြစ်တဲ့ရင်းနှီးမြှုပ်နှံမှုကိစ္စကိုလည်းဖြေရှင်းပြီးပြီလို့မပြောနိုင်သေးသမျှဒီမြစ်ဆုံစီမံရေးကဆက်ပြီးရှိနေလေဦးမယ်လို့ကျွန်မပြောချင်ပါတယ
်အခုမူပေါင်းသဘောတူညီချက်ဟာမူလကစီစဉ်ခဲ့တဲ့ဒေါ်လာ9ဘီလီယံတန်ဖိုးရှိတဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကြီးတစ်ခုလုံးရဲ့ကနဦးပထမခြေလှမ်းမျှတာဖြစ်ပါတယ်စီမံကိန်းကြီးတစ်ခုလုံးကိုတဖြည်းဖြည်းဆက်လက်ပြီးတော့အကောင့်ထဲဖော်အောင်မယ်ဆိုတဲ့ရည်မှန်းချက်ကရှိနေလေတော့ကိမီပြဿနာဒေသခံတွေရဲ့ယုံကြည်မှုပြဿနာတွေအပြင်ကြောက်ဖြူယူနန်ဆက်သွယ်ရေးလမ်းကြောင်းတစ်ချောင်းမှာရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ပြဿနာနိုင်ငံတကာဆက်ဆံရေးမှာဘယ်လိုကြေခဲ့နိုင်တယ်လဲမြမမဟာဗျူဟာအခြေအနေစသဖြင့်ထက်သွင်းစဉ်းစားကြရတာတော့အများကြီးရှိနေလေဦးမှာဖြစ်ပါခင်ဗျာ
ဒါကတော့ဥကြောသန္တာတင်ပြသွားတာပါတရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်ဆန်းနဲ့ဥကြောသန္တာတို့ရဲ့ဆက်သွယ်မိမြင်ချက်အသေးစိတ်ကိုဗိုလ်ရုံးနေမှာထုတ်လွှင့်မယ် VOA ရုပ်တံအစီအစဉ်မှာကြည့်ရှုနားဆင်နိုင်ပါလိမ့်ခင်နောက်ထပ်တရုတ်နိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုဆက်ပါမယ်တရုတ်နိုင်ငံမှာလာမယ့်ဆယ်နှစ်အတွင်းနိုင်ငံခြားကုန်ပစ္စည်းတင်သွင်းမှုတိုးမြှောက်လုပ်မယ်လို့တရုတ်သမ္မတကပြောကြားလိုက်ပါတယ်တရုတ်ပြည်သူတွေနိုင်ငံခြားကုန်တွေပို့ပြီးတော့ဝယ်ယူသုံးစွဲနိုင်ကြဖို့လေလစာတွေတိုးပေးမယ်လို့လည်းသမ္မတရှီကျင့်ပင်ကကတိပြုခဲ့ပါတယ်ဒါပေမဲ့အမေရိကန်နဲ့ကုန်သွယ်ရေးတင်းမာမှုကြောင့်စီးပွားရေးတိုးနှုန်းတွေနှေးကွေးမှုနဲ့ရွှေငွေတန်ဖိုးကျဆင်းမှုကသင်းကုန်ပမာဏတိုးမြင့်မဲ့အစီအစဉ်ကိုထိခိုက်နိုင်တယ်လို့လေလာသုံးသပ်သူတွေကသုံးသပ်ကြပါတယ်သတင်းတော်ဝီလျံအိုက်နဲ့ဂျွိုက်စ်ဟောင်းတို့ဘီဂျင်းမြို့ကနေပြေးပို့ထားတဲ့သတင်းတော်ကိုမတ်စုမြန်မုံပြောပြပါလိမ့်မယ်ခင်ဗျာ
ရှေ့လာမယ့်15နှစ်အတွင်းနိုင်ငံခြားကုန်ပစ္စည်းနဲ့ဝန်ဆောင်မှုတန်ဖိုးစုစုပေါင်းထရီလီယံ40အထိတိုးအောင်လို့ရည်မှန်းထားတယ်လို့တရုတ်သမ္မတရှီကျင်းပင်ကရှန်ဟိုင်းမြို့မှာကျင်းပခဲ့တဲ့တင်သွင်းကုန်ပစ္စည်းပြပွဲကြီးမှာနိုဝင်ဘာ5ရက်နေ့ကမင်းကွန်းပြောကြားခဲ့ပါတယ်ဈေးနှုန်းကြီးပြီးတော့ထိတ်တန့်အရေးသွေးရှိတဲ့သွင်းကုန်တွေတရုတ်ပြည်သူတွေဝယ်ယူကြရေးကိုမြင့်တင်အားပေးသွားမယ်လို့တရုတ်သမ္မတကကတိပြုခဲ့တာပါပြပပို့ကုန်တွေဝယ်ယူသုံးနိုင်ကြဖို့လစာတိုးမြင့်ရေးကိုလည်းတရုတ်နိုင်ငံကတက်တက်ကြွကြွလှုပ်သွားမယ်လို့သမ္မတရှီကဆိုခဲ့ပါတယ်။ဒါပေမဲ့တရုတ်နဲ့အမေရိကန်ပြည်ထောင်စုကြားကုန်သွယ်ရေးစစ်ပွဲကြောင့်တရုတ်ကုန်တင်ပို့မှုနဲ့နိုင်ငံခြားအရန်ပန်းတာကိုထိခိုက်မယ်လို့ခန့်မှန်းမှုတွေရှိနေချိန်မှာတရုတ်ပြည်သူတွေရဲ့ဝယ်နိုင်အားလည်းထိခိုက်ချဆင်းလိမ့်မယ်လို့ South Carolina Aiken တက္ကသိုလ်ကတွဲဖက်ပါမောက်ခ Frank Shier ကသုံးသပ်ပါတယ်။
နိုင်ငံအရန်ငွေနှဲသွားပြီဆိုတာနဲ့တရုတ်နိုင်ငံရဲ့ဝယ်ယူနိုင်မှုအားလည်းကျသွားပါပြီ။ပြည်သူတွေဝယ်ယူသုံးစွဲနိုင်မှုကျဆင်းနေတာကိုတရုတ်နိုင်ငံမှာအခုလက်ရှိမြင်နေရပါတယ်။ရုံးလုံးကနေမှာလုံနေကြတဲ့လူလက်တန်းစားတွေကခြေရေးတွက်ပြီးမဆုံးကြတော့ပါဘူး။ဒါကြောင့်နိုင်ငံခြားကစွန့်ကုန်တွေပူဝယ်ကြအောင်လုပ်မယ်ဆိုတဲ့သမ္မတရှီရဲ့အပြောအားလက်တွေ့နဲ့ကင်းကွာနေပါတယ်။
တရုတ်ကုန်ပစ္စည်းအလုံးကိုအမေရိကန်ကသွင်းကုန်ခွန်25ရာခိုင်နှုန်းကောက်လာမယ်ဆိုရင်တရုတ်ရဲ့ပြည်တွင်းအတည်ပြုထုတ်မှု GDP တန်ဖိုး 1.5 ရာခိုင်နှုန်းအထိကျုပ်သွားနိုင်တယ်လို့တရုတ်နိုင်ငံတော်ကောင်စီရဲ့ဖွံ့ဖြိုးရေးဆိုင်ရာသုတေသနဌာနကခန့်မှန်းထားပါတယ်။အခုနိုဗင်ဘာလတည်းကျင်းပဖို့ရှိတဲ့ G20 ထိပ်သီးစည်းဝေးပွဲဘေးဘက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့အလွတ်တဘောတွေးဆမှုကသွင်းကုန်ခွန်တွေတကယ်တိုးမတိုးဆိုတာအဆုံးဖြတ်ပေးဖို့အဓိကကြပါလိမ့်မယ်။တရုတ်ပို့ကုန်ကြဆင်းသွားရင်အလုတ်အကိုင်တန်းနဲ့ချီပြုတ်နိုင်တာကိုလည်းစီးပွားရေးပညာရှင်တချို့ကတတိပေးထားပါတယ်တရုတ်နိုင်ငံမှာအိမ်ချမ်းမြေဈေးတွေမတရားတက်နေတာကြောင့်ငွေကြေးဖောင်းပွားတဲ့ဒဏ်ကိုလည်းတရုတ်စားသုံးသူတွေခံနေကြရပါတယ်အိမ်ဈေးတွေကြီးတဲ့အတွက်အိမ်နောင်စုတွေအကျွေးပြိနေကြပြီးတရုတ်နိုင်ငံကတာမန်လူဒန်းစားတွေဟာနှစ်စဉ်ဝင်ငွေထက်များတဲ့အကျွေးဒဏ်ခံနေကြရတယ်လို့တရုတ်စားသုံးသူနဲ့လက်လီဈေးကွက်ဆိုင်ရာကျွမ်းကျင်သူကုမ္ပဏီတခုကထောက်ပြထားပါတယ်2018ခုနှစ်ပထမနှစ်ဝက်မှာတရုတ်စီးပွားရေးတိုးတက်ခဲ့ပေမဲ့တတိယလေးလပတ်မှာဝယ်ယူသုံးစွဲမှုရာခိုင်နှုန်းက10ခန်းအထိကျသွားတာဟာအနှစ်20အတွင်းမှာအဆိုးဆုံးဖြစ်တယ်လို့ပြောပါရယ်။ရှန်ဟိုင်းတို့ဘေကျင်းတို့လိုဝင်ငွေများတဲ့မြို့ကြီးတွေမှာဝယ်လိုအားခိုင်မာနေဆဲဖြစ်ပေမဲ့ပုံမှန်ဝင်ငွေလောက်တာရကြတဲ့မြို့သေးလေးတွေမှာတော့အသုံးစွဲတွေလျှော့ချလာကြပါတယ်။ရှန်ဟိုင်းမြို့သူဖန်ကတော့ဝင်ငွေတိုးလာတဲ့အတွက်သုံးစွဲရဲလာတယ်လို့ဆိုပါတယ်
။ဖြစ်ချင်းကလည်းကျွန်တော်ပြောထားမှန်းအင်းရှမ်းပြည်ကကြောက်ခွေရအ
ောင်။အင်းကတော့ဝင်ငွေပို့ဖို့ရှင်ချင်မရှိတာရော။နောက်ပြီးတော့ဈေးတွေကြီးတာအကြောင်းမှာသုံးစွဲချင်စင်မရှိဘူးလို့တချို့ကပြောကြပါတယ်။ဒါမှမဟုတ်အခုလားစာတွေတက်လာတော့သူတို့သုံးရဲလာကြပါတယ်။
ကောက်ဆိုတဲ့နောက်ထပ်ရှန်ဟိုင်းမြို့သားတယောက်ကတော့တရုတ်နိုင်ငံအနေနဲ့နိုင်ငံသားကရှေ့ပြေးဤပညာနဲ့ကျွမ်းကျင်မှုတွေကိုတင်သွင်းပြီးနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးအောင်လုပ်တဲ့လို့ပြောပါရယ်အမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲကြက်တွေရိုက်ခတ်လာမှာကိုလည်းသူကစိုးရိမ်ပါတယ
်希望就是能更引进一些国外的更先进的技术像我
နိုင်ငံသားကကျွမ်းကျင်မှုပညာတွေနိုင်ငံထဲရောက်လာဖို့ပို့ပြီးတော့လုပ်တင်တယ်လို့ထင်ပါတယ်သဘောပတ်ဝန်းကျင်ထိန်းသိမ်းမှုနဲ့ဆိုင်တဲ့အလုပ်မှာကျွန်တော်တို့လုပ်နေတာမို့သဘောပတ်ဝန်းကျင်ကိုကာကွယ်ထိန်းသိမ်းနိုင်မဲ့အစ်မင်းဤပညာတွေတင်သွင်းတယ်လို့ထင်ပါတယ
်စီးပွားရေးလုပ်ငန်းတွေကိုထိခိုက်စေတဲ့နောက်အချက်တစ်ခုကတရုတ်ယွမ်ငွေတန်ဖိုးကျဆင်းနေတာဖြစ်တယ်လို့စီးပွားရေးကျွမ်းကျင်သူတွေကပြောပါတယ်နိုင်ငံသားချင်းငွေနဲ့လုပ်ငန်းလည်ပတ်နေရတဲ့စီးပွားရေးလုပ်ငန်းတွေအတွက်အကျွေးပြန်ဆက်ဖို့အခက်အခဲတွေကြုံစေပါတယ်အမေရိကန်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးတင်းမာမှုတွေရောမသွားဘူးဆိုရင်နှေးကွေးနေတဲ့တရုတ်စီးပွားရေးကျဆင်းနေတဲ့ငွေတန်ဖိုးနဲ့အကျွေးတန်ခံနေကြရတဲ့အိမ်ဆောင်စုတွေစီးပွားရေးလုပ်ငန်းတွေကတော့တရုတ်သမ္မတရှီဂျင်ပင်ပြောသလိုနိုင်ငံသားသွင်းကုန်တွေကိုပို့ပြီးဝယ်ယူသုံးစွဲနိုင်ဖို့မလွယ်နိုင်ပါဘူးရှင်
။မဆုမြတ်မှုပါခင်ဗျာ။တော်ရရှိမြတ်ခင်ဗျာ။ကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းအကြောင်းတရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်းဆန်နဲ့ VOA တွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုလာမယ့်ဗုဒ္ဓဟူးနေ့မြမရေးသုံးသက်ချက်အစီအစဉ်မှာနားဆင်နိုင်ပါတယ်ခင်ဗျာ။အခုနောက်ပြည်ချညာခဲ့တဲ့မြမရုပ်တန်အစီအစဉ်လို့မှာရင်ချညာမိတာကိုခွင့်လွတ်ပါခင်ဗျာ။အခုနိုင်ငံတကာသတင်းနောက်တစ်ပုဒ်ကိုဆက်ပါမယ်။ရုရှားကတာဝန်ယူပြီးကျင်းပပေးမဲ့အာဖဂန်နစ္စတန်ညီညာရေးနဲ့ပြန်လည်ရင်ကြားစေရေးဘလို့အကောင့်ထဲပေါ်ကြမလဲဆိုတာကိုဆွေးနွေးဖို့ဆွေးနွေးပွဲကိုနိုင်ငံပေါင်း၁၇နိုင်ငံပါဝင်တက်ရောက်ကြပါလိမ့်မယ်ဒုတိယကြိမ်ညီလာခံကိုအမေရိကန်ပြည်ထောင်စုလည်းတက်ရောက်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုတက်ရောက်တာဟာဒါဟာပထမအဦးဆုံးကြိမ်ဖြစ်တယ်လို့ဆိုပါတယ်ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကနေ VOA သတင်းတောက် IS Group ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့တင်ပြပေးပါမယ်အာဖဂန်နစ္စတန်နိုင်ငံမှာညီညာရေးနဲ့ပြန်လည်ရင်ကြားစေရေးကိုဘလို့အကောင့်ထဲပေါ်ကြမလဲဆိုတာကိုဆွေးနွေးကြဖို့အတွက်ဒီကနေ့မော်စကိုမြို့မှာကျင်းပတဲ့နိုင်ငံပေါင်းစုံညီလာခံကိုတာလီဘန်အဖွဲ့ကအမေရိကန်ပြည်ထောင်စုကပထမအဆုံးကြိမ်ဖြစ်ပါဝင်တက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုပါဝင်နိုင်ငံပေါင်း၁၇နိုင်ငံကကိုယ်စားလှယ်တက်ရောက်ကြမှာဖြစ်ကြောင်းရုရှားပုံစံဆွေးနွေးညှိနှိုင်းမှုညီလာခံမစတင်ခင်တည့်ရက်မှာရုရှားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးမာရီယာဇာခါရိုဘာကပြောကြားလိုက်တာဖြစ်ပါတယ်။ဒီညီလာခံဟာနှစ်ဦးနှစ်ဖက်ကြားဒါမှမဟုတ်အများကပါဝင်ညှိနှိုင်းဆွေးနွေးတဲ့ပုံစံနဲ့အာဖဂန်နစ္စတန်ရဲ့ပြဿနာအများဆုံးဖြေရှာနိုင်ရေးအခြေအနေတွေကိုဖန်တီးပေးဖို့ရည်ရွယ်ချင်းပါတာဖြစ်တယ်လို့သူမကပြောပါတယ်။မော်စကိုမှာမနစ်ကကျင်းပခဲ့တဲ့ညီလာခံကိုတက်ရောက်ဖို့ဖိတ်ကြားတာကိုအမေရိကန်ပြည်ထောင်စုကငြင်းပယ်ခဲ့တယ်လို့တာလီဘန်အဖွဲ့ကလည်းမတက်ခဲ့ပါဘူး။အာဖဂန်နစ္စတန်အစိုးရရဲ့ညှိနှိုင်းမှုအရဆွေးနွေးပွဲကိုမော်စကိုမှာအခြေဆိုင်တဲ့အမေရိကန်တန်ယုံကကိုယ်စားလှယ်တဦးလေလာသူအဖြစ်နဲ့တက်ရောက်ဖို့စေလွတ်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကဗဟုနေမှာအတည်ပြုပြောကြားခဲ့ပါတယ်။နီလာကန်ကိုတခြားနိုင်ငံတွေကကိုယ်စားလှယ်တွေနဲ့အတူတရုတ်၊ပါကစ္စတန်၊အိန္ဒိယ၊အီရန်၊အာဖဂန်နစ္စတန်၊ဥဇ်ဘက်ကစ္စတန်၊တာဂျီကစ္စတန်၊ကာဇက်စတန်စတဲ့နိုင်ငံတွေလည်းပါဝင်တက်ရောက်ကြမှာဖြစ်ပါတယ်။အစည်းအဝေးတက်ရောက်ဖို့အတွက်အစိုးရကိုယ်စားလှယ်အဖွဲ့စေလွတ်ဖို့အာဖဂန်နစ္စတန်ကညှိဆိုခဲ့ပြီးနိုင်ငံကအစ်မညီညာရေးကောင်စီအဖွဲ့ရဲ့ကိုယ်စားလှယ်အဖွဲ့ကတက်ရောက်စီမှာဖြစ်ပါတယ်မော်စကိုမှာကျင်းပတဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့အပတ်စဉ်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရှိသူဇာခါရိုဘာက
ရုရှားကစတရာနာပတ်တည်ရတဲ့ свою позицию о безальтернативности политического
ရုရှားရဲ့ယက်တီချက်ကိုထပ်လောင်းပြောရမယ်ဆိုရင်ဒီဆွေးနွေးပွဲဟာအာဖဂန်နစ္စတန်နိုင်ငံနဲ့သူ့ရဲ့အိမ်ကြီးချင်းနိုင်ငံတွေအကြားအာဖဂန်နစ္စတန်နဲ့ဒေသရဲမိတ်ဖက်နိုင်ငံတွေကြားနိုင်ငံရေးပြည်လည်မှုရရှိရေးကြိုးပမ်းဖို့မဟုတ်ပါဘူးအခုဦးတည်ထားတဲ့လမ်းကြောင်းအပေါ်မှာသာတက်တက်ကြွကြွညှိနှိုင်းကြိုးပမ်းဆောင်ရွက်ကြဖို့သာလိုအပ်ပါတယ်။
တောက်ကြနေမှာကျင်းပမဲ့ညီလာခံကိုကာတာမှာအခြေစိုက်တဲ့တာလီဘန်အဖွဲ့ရဲ့နိုင်ငံရေးဌာနယုံက၅ဦးပါကိုယ်စားလှယ်အဖွဲ့တက်ရောက်မှာဖြစ်ပါတယ်။တာလီဘန်အဖွဲ့အနေနဲ့အခုလိုနိုင်ငံတကာအဆင့်ညီလာခံကိုပထမအဦးဆုံးတက်ရောက်တာဖြစ်တဲ့အကြောင်းဇာခါရိုဘာကပြောပါတယ်။ညီလာခံခမ်းမအတွင်းစပွဲမှာတက်ရောက်သူတွေအားလုံးထိုင်နေကြမှာပါ။တိလိုရာတွေကိုတာလီဘန်နဲ့အာဖဂန်နစ္စတန်ကိုယ်စားလှယ်အဖွဲ့တွေကဖြေကြားမှာဖြစ်ပေမဲ့သူတို့နှစ်ဖွဲ့ကြားမှာတော့တရက်ထိတွေ့ပြောဆိုကြမှာမဟုတ်ဘူးလို့ရုရှားပြောခွင့်ရသူအမျိုးသမီးကပြောပြသွားခဲ့ပါတယ်။တောက်ကြနေမှာကျင်းပတဲ့အစည်းအဝေးကာလအတွင်းအာဖဂန်နစ္စတန်ကိုယ်စားလှယ်အဖွဲ့နဲ့ထိတွေ့ပြောဆိုစရာအကြောင်းမရှိဘူးလို့တာလီဘန်ရဲ့ပြောခွင့်ရသူဇာဘီဟူလာမူဂျာဟစ်ကဂျာရာပရင်းနေမှာထပ်မံပြောဆိုလိုက်တယ်လို့ဒီညီလာခံမှာဘယ်အဖွဲ့အစည်းနဲ့မှညှိနှိုင်းဖို့လည်းမဟုတ်တဲ့အကြောင်းအာဖဂန်နစ္စတန်ရဲ့အရေးငြင်းငြမ်းစွာဖြေရှင်းနိုင်ဖို့နီးလန်းတာရှာဖို့ဖြစ်တဲ့အကြောင်းသူကပြောပါတယ်။ကာလာကြာရှည်ကလေးကတာလီဂန်အဖွဲ့ကတောင်းဆိုထားခဲ့တဲ့အတိုင်းအမေရိကန်ဆိုးရဘက်ကဒရိုက်စကားပြောဖို့လုပ်ငန်းစဉ်တွေအစပြုလှုပ်ဆောင်နေချိန်မှာအခုလိုမော်စကိုညီလာခံကျင်းပတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လနောက်ပိုင်းမှာအမေရိကန်ဆိုးရယာရှိတွေနဲ့ကာတာနိုင်ငံကတာလီဘန်ဆက်ဆံရေးယုံကြားနှစ်ကြိမ်တိုင်တိုင်တွေ့ဆုံခဲ့ပါတယ်။နောက်ဆုံးတွေ့ဆုံမှုကိုပြီးခဲ့တဲ့လတည်းမှာကျင်းပခဲ့တာပါ။အ American Usong and Yinyai Sabio Logan Zin Ya, Pakistan and Gama Pansi Tare, Taliban take down Kosong Diago, Supibu, Pigare, La Dringa, Tonsu, Gere, Jao, Jada Rinima, Pakistan Beka, Dibu, Piosu, Gibare.
His release was facilitated by Pakistan at the U.S. request in order to move forward on the
Afghanistan and Antwin, Nangaiti Nimu Yashi Zebu, Yue Chuban and Yama. She told us on Nangi to American Mita Yakanjaku, Pakistan up Pizzi Pere Nine, Tugu Lopirawa, Afghanistan and Yinya Yine, Piana Yinjasi Yego, don't up Chisibu, Tilugu Lopirai Dapchepare.
Pakistan Nangayai, Wunitana, Pioguyadu, Muhammad Faisal, Piosu, Tora, Piparekna.
ရှင်များရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေဆက်နွှယ်နေကြတာတွေကို တို့ရရှင်တွင်နေကိုရီးယားအတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်ရွက်ဆောင်ရွက်တွေကိုတည်လို့ရာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့လဲအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
ဖြူရီးယားဖေ့စ်ဘွတ်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။စနေနေ့ပဲလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့သူတွေ
ထိုင်းဒုတိယရဲချုပ်ကနိုဝင်ဘာလ10ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ပြောဆိုခဲ့ပါတယ်အကြောင်းစုံကိုမအေးမှသတင်းပေးပို့ထားတာနားဆင်ပါခင်ဗျာထိုင်းမြန်မာနယ်စပ်ချင်းရန်ပြည်နယ်အမှတ်9ဒေသရဲတပ်ဖွဲ့မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ထိုင်းနိုင်ငံအတွင်းကိုစိတ်ကြွစေတဲ့အများဆုံးဝင်ပေါက်ဖြစ်တဲ့ချင်းရန်ဒေသမှာစိတ်ကြွစေအများဆုံး၃သန်း၅သိန်းန ါတယ
်คุณพ่อต้องจัดการวันนี้ให้การลงปัดล้างในช่วงเดือนที่ให้เจ็ดประมาณเจ็ดเท่าเดิมก่อนที่คุณจะลงโทษคุณพ่อการบริการนั้นแหละ
หน่วยมาละงายนี่ก็ခမ်းမြမာနယ်ဆက်ချင်းရိုင်ပြည်နယ်မင်းရိုင်ခရိုင်အတွင်းကစံကြလန်ကျေးရွာအနီး3ကီလိုမီတာကွာတစ်တောအတွင်းမှာစိတ်ကြွစီပေါင်း3သန်း5သိန်းကိုတာဝန်သိကျေးရွာသားတွေကသတင်းပေးခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးနိုင်ခဲ့တယ်လို့လမ်းပန်းခရိုင်အတွင်းမှာလည်းစိတ်ကြွစီပြား3သိန်းလောက်ကိုဖမ်းမိခဲ့ကြောင်းဝူရစ်စေးတွေအပြင်စက်နွယ်နေတဲ့တရားခံတွေရဲ့ပိုင်ဆိုင်မှုတွေကိုပါသိမ်းဆည်းခဲ့ရမှာဗန်းငွေသန်း20လောက်ကိုနိုင်ငံတော်ပိုင်အဖြစ်သိမ်းဆည်းခဲ့တယ်ဆိုပြီးဒုတိယရဲချုပ်ချလန်ကရက်ကပြောဆိုသွားပါတယ်။ရဲတပ်ဖွဲ့အနေနဲ့မူသုံးချက်ကိုချမှတ်ပြီးလုပ်ဆောင်နေတဲ့အကြောင်းနိုင်ငံတွင်းကိုဝင်လာနေတဲ့မူရစ်စေးဝါးတွေကိုလိုက်လံစုံစမ်းဖော်ထုတ်တာတိုက်ဖြတ်တာတွေကိုအမျိုးသားရေးတာဝန်အဖြစ်လုပ်ဆောင်နေတယ်လို့လည်းသတင်းတောက်တွေကိုပြောဆိုသွားပါတယ်။အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကနေမူရစ်စေးဝါးတွေကိုဖမ်းဆီးမိခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွစီပြားအလုံးရေတန်းပေါင်း280ကျော်ရှိသွားပြီဖြစ်ပါတယ်ရှင်။
မအေးမှာပြောပြတော့တာဖြစ်ပါတယ် VW American တန်ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီရှိဆက်လက်ပြီးတော့အတန်လွှင့်နေပါတယ်ခုဆက်လက်ပြီးတော့ထုတ်လိုက်မဲ့ဒုတိယပိုင်းနိုင်ွက်မှာတော့အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြမှာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းကီလိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကုစုရဲ့မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA ကတောက်ကြနေမနေ့ပဲအစီအစဉ်တွေကိုထုတ်လွှင့်နေစေမီတာလိုင်းတွေပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတိုင်းရင်းသတင်းလွှာအစီအစဉ်တွေနဲ့အတူကျမ်းမာရေးခန်းမှာဆိုရင်တော့
လက်ဆွဲငုတ်တာဆိုတာလည်းအချက်ညာတယ်အင်တိုင်းလို့ပြီးပါတယ်လက်သေးပေါင်းနေရမှာလက်သေးကအမှားရေးတာအပြော့ဆိုတော့
ဒါကတော့နောက်ပိုင်းမှာထုတ်လွှင့်ပေးပြီးကျမ်းမာရေးအစီအစဉ်မှာအပြည့်စုံနားဆင်ရပါမယ်အခုတော့သတင်းလွှာတစ်ပုဒ်ကိုကြားကြပါဦးမယ်ပြီးခဲ့တဲ့အင်ကာနေတုန်းကအမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့2018ခုနှစ်လွတ်တော်တက်တန်းပွဲရွေးကောက်ပွဲတွေဟာအမေရိကန်နိုင်ငံရဲ့အခင်းကျင်းတွေကိုပြောင်းလဲစေခဲ့ပါတယ်။အတိုက်ခံဒီမိုကရက်တွေကအောက်လွှတ်တော်ကိုပြန်ပြီးတော့ထိန်းချုပ်ထားနိုင်ခဲ့ပြီးအထက်လွှတ်တော်ကိုတော့ Republican Party ကပဲဆက်ပြီးတော့ထိန်းချုပ်ထားပါတယ်။ဒီတက်တန်းပွဲရွေးကောက်ပွဲဟာသမ္မတ Donald Trump ရဲ့အုပ်ချုပ်မှုပေါ်မှာထောက်ခံမှုတွေကွဲပြားတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက် Jane Malone ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်အောင်လင်းပြောပြပါလိမ့်မယ်ခင်ဗျာ။
လွှတ်တော်တက်တန်းပွဲရွေးကောက်ပွဲရလဒ်တွေအရအမေရိကန်အောက်လွှတ်တော်ကိုဒီမိုကရက်တွေကထိန်းချုပ်ပါတော့မယ်။ဒီမိုကရက်တီနဲ့အလို့တူတွဲလို့ဖို့ဖြစ်နိုင်ခြေတွေရှိတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်ပြီတော်မှာအခုလိုပြောပါတယ
် I would like to see bipartisanship I'd like to see unity
ပါတီနဲ့ပူးပေါင်းဆောင်ရွက်တာကိုကျွန်တော်တွေ့မြင်လိုပါတယ်ညီညွတ်မှုကိုမြင်လိုပါတယ်ကျွန်တော်စီမှာစိတ်ကောင်းတဲ့အခွင့်အလမ်းတရားရှိတယ်လို့လည်းကျွန်တော်ထင်ပါတယ်အရာရာအားလုံးကဖြစ်ချင်မှဖြစ်ပါလိမ့်မယ်ဒါပေမဲ့ညီညွတ်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုမြင်ရမယ့်အခွင့်အလမ်းကောင်းတရားကျွန်တော်စီမှာရှိတယ်လို့ထင်ပါတယ်
အမေရိကန်ထက်လွှတ်တော်ကို Republican တွေကဆက်ပြီးတော့ထိန်းချုပ်ထားနိုင်တဲ့အပေါ်မှာလဲသမ္မတ Trump ကအမှတ်ယူပြီးတော့ပြောဆိုပါတယ
် Well I think the results that I've learned and maybe can
Trump လာရွေးကောက်ပွဲရလဒ်တွေရကျွန်တော်ရဲ့လူဆောင်ချက်တွေပေါ်သဘောကျတဲ့သူတွေရှိနေတယ်ဆိုတာထင်ရှားပါတယ
်အလွတ်တော် Democratic ခေါင်းဆောင် Nancy Pelosi ကတော့ကျန်းမာရေးဆောင်ရှားမှုနဲ့တခြားကိစ္စတွေမှာသမ္မတ Trump နဲ့အလုပ်လုပ်နိုင်မှုတကားဖွင့်တာတယ်လို့ဆိုပါတယ
် We will strive for bipartisanship.We believe that we have a responsibility to seek common ground.
ပါတီနည်းပူးပေါင်းဆောင်ရွက်ဖို့ကျမတို့ကြိုးပမ်းသွားမှာပါ။အတူတွဲပြီးအလုပ်လုပ်နိုင်မယ့်နေရာကိုရှာဖွေဖို့ကျမတို့မှာတာဝန်ရှိတယ်လို့လည်းယုံကြည်ထားပါတယ်။အတူတွဲပြီးလုပ်လို့မရတဲ့နေရာမှာဆိုရင်တော့ကျမတို့ရဲ့မူဝါဒအပေါ်မှာပဲယက်တီတွားရမှာပါ
။ဒီမိုကရက်တွေကအောက်လွှတ်တော်ကိုထိန်းချုပ်နိုင်လို့ကျေနပ်သဘောကျတယ်ဆိုပေမဲ့လည်းထက်လွှတ်တော်မှာသူတို့အနိုင်မရတဲ့အပေါ်မှာတော့စိတ်ပျက်နေပါလေ။ဒီမိုကရက်ပါတီအောက်လွှတ်တော်အမတ်ဟောင်းတူဖြစ်တဲ့ပက်ထရစ်မာဖီက VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တစ်ခုဖြစ်တဲ့ Plucking အစီအစဉ်မှာအခုလိုပြောပါတယ
် Not nearly as big of a wave as I was expecting or a lot of other Democrats out there
ကျွန်တော်မျှော်လင့်ထားသလောက်ဒီမိုကရက်တွေအကြီးအကျယ်အနိုင်မရခဲ့ပါဘူးရွေးကောက်ပွဲရလဒ်တွေကဘာကိုပြနေတယ်လဲဆိုရင်ဘာကိစ္စတွေဘာပြဿနာတွေရှိနေတယ်လဲဆိုတာကနည်းနည်း Donald Trump ကများများဖြစ်နေပါတယ်လို့ပြောသွားခဲ့တာပါ Washington Post သတင်းစာကတုံ့တက်သူ Karen Timothy ကတော့ဝါရှင်တန်မှာဖြစ်လာမဲ့နိုင်ငံရေးအခြေအနေကမရေမရပဲလို့ဆိုပါတယ
် It's really a mixed verdict here. It's like the blue wave met the red wall.
ဒီကောက်ပဲရလဲအရာအခြေအနေတွေကရောထွေးနေပါတယ်။ဒီမိုကရက်လှိုင်းလုံးနဲ့ Republican နေရန်နဲ့တွေ့ကြရမယ့်သဘောပါ။ကမ္ဘာတစ်ဝှမ်းကကျမတို့ရဲ့မဟာမိတ်တွေအနေနဲ့ American နိုင်ငံရေးအခြေအနေတွေကိုတွက်ဆခံမှန်းဖို့ခက်ခဲပါလိမ့်မယ်။အောက်လွှတ်တော်အတွင်းမှာနိုင်ငံရေးအကျက်အတည်းပိုးပြီးကြီးမားလာမယ့်သဘောပါ
။သမ္မတ Trump နဲ့ Democrat တွေအကြားပူပေါင်းဆောင်ရွက်နိုင်မယ့်အခြေအနေတချို့တော့ရှိလိမ့်မယ်လို့ပါတီနေရဲ့ပူပေါင်းဆောင်ရွက်ရေးမူဝါဒဆိုင်ရာဌာနက John Fortier ကဆိုပါတယ
် There will be things that can get done but they will require both the cooperation of Democrats and Republicans
ဒီတွဲပြီးတော့လုပ်နိုင်မယ့်ကိစ္စတွေရှိပါလိမ့်မယ်ဒါပေမဲ့ Democrat ရော Republican ရောပူပေါင်းဆောင်ရွက်ဖို့တော့လိုပါတယ်ဒီကိစ္စကလွယ်တာတော့မဟုတ်ပါဘူးဘာကြောင့်လဲဆိုတော့ပါတီကခုဟာကွာဟမှုတိတ်ကြီးပါတယ်ဒါပေမဲ့လည်းတခုခုလှုပ်ဆောင်မှုဖြစ်နိုင်ကြတော့ရှိပါတယ်သမ္မတ Trump ရဲ့အလိုတိုင်းကတော့ဖြစ်နိုင်မှာမဟုတ်ပါဘူ
းသမ္မတ Trump ရဲ့ကြံရှိနေသေးတဲ့သမ္မတတက်တန်းနှစ်နှစ်တာကာလအတွင်းသူရင်ဆိုင်ရမယ့်အခြေအနေတွေကလွယ်လွယ်နဲ့ကျော်လွှားလို့မဖြစ်နိုင်ဘူးဆိုတာကိုအခုကျင်းပခဲ့တဲ့လွတ်တော်တက်တန်းဝက်ရွေးကောက်ပွဲရလဒ်တွေကသတိပေးနေပါတယ
်ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါအမေရိကန်အီဒီယန်အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်
နှစ်တွေတင်ပြပြီးမယ် ATM အသုံးကတော့
back burner
ဖြစ်ပါတယ်။စာလုံးပေါင်းက B A C K back ကအနောက် B U R N E R burner ကမိဖို့ဆိုတော့စခိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကအနောက်ဖက်မှာရှိတဲ့မိဖို့ပေါ့။အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါ။အထူးသဖြင့်ခင်မီ gas ဒါမှမဟုတ်ရက်စီမိဖို့တွေဆိုရင်အများအပြားလေးဖို့တွေဖြစ်ကြတာများလေတော့အများအပြားချက်လေရှိတာကရှေ့ကနှစ်ဖို့ဖြစ်ပါလေအရင်ချက်စီကျင်နာကိုရှေ့မှာထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှာထားပြီးအချိန်ရမှချက်တော့မေးလို့ထားလေရှိတာတော်ရရှိများသိပါဒီတိုင်းမှာပဲ back burner ရဲ့ idiom အသေးသေးကကိစ္စတစ်ခုကိုအရင်မကြည့်တဲ့အနေအထားမျိုးနောက်မှာလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် The health care issue was put on the back burner by the candidate. So this made the voters very unhappy.
ကျွန်မရေးပြုစုဆောင်ရှောက်မှုကိစ္စကိုအဲ့ဒီကိုယ်စားလှယ်ကအာမပေးဘူးလေနောက်မှထားတယ်ဒါကြောင့်မင်းဆန္ဒရှင်တွေကတိတ်တဘောမတွေ့ကြဘူးလို့ဒီပေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
back burner
သူပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလက်တန်းစီစဉ်တင်ဆက်တဲ့ American idiom အသုံးသောအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြတာဖြစ်ပါတယ်အခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်လက်သေးခြေသေးတွေမှာအဖြစ်များတဲ့နောက်ထပ်ပြဿနာတွေအတွက်အကာအကွယ်နိုင်သလိုလူအရင်လည်းကုသနိုင်တယ်လို့ရေပြအထုကူတွေကပြောဆိုကြပါတယ်။ဒီနောက်ထပ်အဖြစ်များတဲ့လက်သေးခြေသေးပြဿနာဘလို့လက္ခဏာတွေပြပြီးတော့ဘလို့ကုသကာကွယ်နိုင်မှာတလေ။ဒီကြောင်းလက်သေးခြေသေးကျန်းမာရေးအပိုင်းနှစ်ကိုမြန်မာနိုင်ငံကရေပြအထုကူဆရာဝန်ကြီးဒေါက်တာစိုးဝင်းဦးနဲ့မေးမြန်းပြီးတော့ကိုဝင်းမင်းတင်ဆက်ထားတာကိုနားဆင်ပါခင်။
ဟုတ်ကဲ့ရေပြားသီခုဆရာဝန်ကြီးဂျာတာသဝင်းခင်ဗျာကျွန်တော်တို့ဒီလက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြောခဲ့တဲ့နေရာမှာကြီးကြီးတဲ့တစ်ခေါက်တုန်းကတော့ဒီလက်သေးရဲ့အခမ်းကဏ္ဍပေါ့နော်ခန္ဓာကိုယ်မှာလှုပ်ဆောင်နေတာနောက်သူတို့ရဲ့တိဆောက်ပုံကြီးထားပုံနဲ့ဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာတွေကလက်သေးပွင့်ခြင်းဒီလက်သေးသွေးကြီးကိုအစင်းတွေပေါ်တာအကြောင်းတွေကိုကျွန်တော်တို့ပြောခဲ့ကြပါလေဆရာအဲ့တော့နောက်ထပ်ရောဘယ်လိုမျိုးအဖြစ်များတဲ့လက်သေးခြေသေးပြဿနာရှိသေးလဲဆရာကြီ
းနောက်ထပ်တစ်ခုကအဖြစ်များဆိုတော့အထူးသဖြင့်လူကြီးပိုင်းတွေမှာအဖြစ်များတယ်ရေးလေးကြည့်တယ်သူကလက်သေးခြေသေးအတွင်းကိုစိုက်ဝင်တာအထူးသဖြင့်လက်သေးတဲ့ဆိုင်ခြေသေးတွေမှာဖြစ်တာခြေသေးတွေမှာခြေမခြေသေးတွေမှာအများဆုံးဖြစ်တယ်အဲ့မှာလက်ကြီးလာတဲ့အခါခြေချောင်းတွေကပုံမှန်တော့မမှန်တော့ဘူးတဲ့တယ်မလို့ပဲနဲ့အစီတွေကဆောင်းလာတယ်ပုံမှန်မမှန်တဲ့အခါမှာလက်သေးကလည်းထွက်တာမမှန်အောင်တော့ကလည်းလက်သေးညက်တာခြေသေးညက်တာပုံမှန်မကြတာဒါမှမဟုတ်လည်းဖနှက်စီတဲ့အခါမှာဖနှက်ကရမ်းကျက်တဲ့ထိတ်မှာခြေသေးထိတ်ကြီးမှာစုနေတဲ့အခါကျတော့ခြေသေးကောင်းနေရာခြေသေးကအသားလေးကိုစိုက်ဝင်သွားတာဖြစ်တယ်။အဲဒါဆိုရင်အရင်ကယောဂကူလေးထောက်ဝင်တယ်။ဘာလို့လဲဆိုတော့တဲခြေသေးစိုက်ဝင်နေဆိုရင်တော့မိမိဘာသာမကုပဲနဲ့ဆရာတော်ဒါမှမဟုတ်လည်းတက်ကြောနေပြီလေဒီကောင်ကိုခိုင်းနေပြန်ပါလေ
။ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးခြေသေးစိုက်ဝင်တာနဲ့ပတ်သက်လို့ကာကွယ်နိုင်တဲ့အထားဘယ်လိုရှိလဲဆရာ
။ဒီကြည့်လာတဲ့အခါကျတော့အစ်စ်တွေကရွေ့တယ်။နောက်ခြေသေးအစ်စ်တွေနေရာစားတဲ့အခါကျတော့စောင်းလာတယ်။အဲအဲ့ဒါတော့သိပြီးတော့ပြင်ကျင်လို့မရဘူး။နောက်တချို့ဆိုရင်ကောင်းရောလာဆိုရင်ခြေမအစ်စ်တွေမှာကောက်ခဲ့ယူရင်းအစ်စ်တွေကလာပြီးစုတဲ့အခါကျတော့ခြေချောင်းတွေမမှန်တာဖြစ်တယ်။အဲဒါဆိုရင်တော့ကောင်းရောလာကိုပြချာထင်းရမယ်။ယူရင်းအစ်စ်ပုံမှန်ဖြစ်အောင်ထင်းရမယ်။ဒီရက်ကူဒီခြေသေးလေးတွေအဆိုင်ဝင်တာကညက်တာပုံမှန်မကျတာ။ဒါမှမဟုတ်ညက်တဲ့အခါကျရင်ပုံမှန်ကြအောင်လို့ညှိရမယ်အထူးသဖြင့်ကျွန်တော်နောက်ပိုင်းလက်သေးခြေသေးတင်းတင်းချင်းပိုင်းရောက်တဲ့အခါကျရင်ဘယ်လိုပုံမှန်ညှိရမယ်ဆိုတော့ပြောပြပေးပါမယ်နောက်တစ်ခါဖနှက်ကြက်ကြက်စီးရာတွေကြောင့်ဒီလက်သေးခြေဝဲဆိုင်ဝင်လာရွှေ့တာပေါ့နော်အဲ့တော့ဖနှက်ဝဲတဲ့အခါကျရင်စီးကြည့်မယ်လမ်းလျှောက်ကြည့်မယ်အဲ့ဒီဖနှက်ထိတ်မှခြေချောင်းငါးချောင်းဆိုတော့ကိုယ်ကလှုပ်ကြည့်ရမယ်လှုပ်လို့ရမှစီးလို့ရတာ
လုံးလို့မရဘူးဆိုရင်ဒီရှိဆိုရင်ဒါဆိုင်ဝင်မယ်အဲ့လိုမျိုးဆိုရင်ဖက်နှက်ပုံမှန်ပြောင်းအောင
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာရှိသေးလားဆရာ
ရှိပါတယ်ဒီလက်သေးခြေသေးတွေမှာပိုးဝင်တာများတယ်အထူးသဖြင့်ဟိုကတ်တာပေါ့အဲ့ဒါကိုလက်သေးခြေသေးပွေလို့ခေါ်တာပေါ့အဲ့ဒီလက်သေးခြေသေးပြဿနာအားလုံးရဲ့တဝက်လောက်ကဒီပိုးဝင်တဲ့ပြဿနာပဲဆိုလိုချင်တာကအရင်အဖြစ်များတယ်ကုသရတာလည်းခက်ခဲဘာဖြစ်လို့ဆိုတော့6တချို့ရေဆိုရင်လက်သေးကြီးတွန့်ထူနေတယ်ခြေသေးတွေမှာပိုးဖြစ်များတယ်ခြေသေးအဆုံးကကြွလာတယ်ဒါမှမဟုတ်နောက်ကအခြေရလည်းမညင်ညာတာမခြေသေးတွေတွန့်တာဒါမှမဟုတ်လည်းလက်သေးခြေသေးအောက်မှာအဖက်တွေကပ်နေတာထူနေတာပုံမှန်မျိုးစုံနဲ့လာပါတယ်ဒီလိုလူတွေမှာပိုးဖြစ်များတယ်ဆိုတော့စီးကျိုသမားတွေဆိုရင်အရင်ဖြစ်များတယ်ဒါမှမဟုတ်လည်းလက်တွေခြေတော်တွေကိုအမြဲကြီးစိန်နေရတဲ့အလုံးလုံးတဲ့လူတွေနောက်ဥမာသင်းချက်တဲ့လူတွေအဲ့လိုလူတွေမှာတော့လက်သေးပွေးဖြစ်တာပုံများတာကိုတွေ့ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးခြေသေးပွေးဖြစ်တာနဲ့ပတ်သက်လို့ရောကာကွယ်နိုင်တဲ့အနေနဲ့
လက်သေးခြေသေးပွေးဆိုတာကသူ့မှာလာပြီးတော့ပုံကလာကတ်တာပေါ့အဲ့တော့ပုံကဘယ်လိုမျိုးကိုကြိုက်တယ်ဆိုရင်ပူအိုက်ပြီးတော့ဆွတ်ဆူနေတဲ့အခြေအနေကိုကြိုက်တယ်အဲ့တော့တန်းနိုင်တော့လက်သေးခြေသေးကိုချောင်းအောင်ထားမယ်နော်စီဂျီသမားတွေကကိုကန္နာခုကံကိုကြာပြီးတော့ဒေါသကိုရလွယ်တဲ့အတွက်ကြောင့်မို့လို့စီဂျီကိုပုံမှန်ပြင်းနေအောင်ထိနေ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာ
နောက်တစ်ခါလက်ဆွဲငုတ်တာဆိုတာလည်းအဖြစ်များတယ်ဒီကိန်းလို့လို့ကြည့်ပါလိမ့်လက်သေးပေါင်းနေရမှာလက်သေးကအမှားရေရအပြော့ဆိုတော့သူကကတ်ထားတဲ့နေရာထိဆက်နေတဲ့နေရာကခိုင်နေဘူးပေါ့ဆိုင်တော့တန်ရပဲဖြစ်ဖြစ်အကျင်းနဲ့ရေရခဏခဏအမြဲထိနေတာမျိုးပဲဖြစ်ဖြစ်ဆက်ပြာလို့ဆက်ပြာမဟုတ်လို့ဒါလူရပစ္စည်းတွေနဲ့ကြာချီစွာထိတွေ့တဲ့အခါမှာပဲဖြစ်ဖြစ်အဲ့ပန်းကုန်းနေရာလေးကပြက်သွားပြီးတော့ပွင့်သွားပြီးတော့တသေးအဲ့ကြာလေးကဟသွားတယ်အဲ့ဒီမှာဘက်ကီးယားပိုးတွေဝင်နေမတန်တာတွေဝင်နေအဲ့ဒါဆိုရင်ညီသားတို့ရောင်ရမ်းတာတို့ဓာချင်တာတို့ပြည်တဲ့တာရေထွက်တာတို့အဲ့မျိုးတွေဖြစ်တယ်ပေါင်းပြီးတော့နေနေတာပေါ့နော်အဲ့ဒါဆိုရင်ပတိကတင်းစီတောက်စီတွေတို့ပါတယ
်ဟုတ်ကဲ့ဆရာဒီလက်ဆွဲငုပ်ချင်းနဲ့ပတ်သက်လို့ရောတာဝယ်နေတဲ့အနေထား
ဒီပြင်းနဲ့ရေဒီလက်ပြာရေနေဒီဆက်ပြာမုံနေဒါလိပြာဖြစ်စီတွေတန်းနိုင်ကြလောက်ကင်တာလျှော့မယ်နောက်လက်ကူအသားကြီးကိုချောင်းအောင်မထားဘူးနော်မပြင်းမနေကင်ရရဲဆိုရင်လည်းလျှော့ပြီးကင်ပြီးတဲ့အခါကျရင်လည်း6ပေါင်တုတ်ပြီးတာနဲ့ဒီလက်သေးတဝိုက်ခြေသေးတဝိုက်အင်းညာဒီတွေကိုခင်းခွင်ဖုခွင်ပြန်လိမ့်ထားမှာပေါ့နော်စူပြေနေအောင်လို့ပြော့ပြောင်းနေအောင်လို့
ဟုတ်ကဲ့နောက်ထပ်ရော
နောက်ထပ်အဖြစ်များတာတစ်ခုကလက်သေးခြေသေးမှာကျွတ်နှုတ်နဲ့အသက်ပူကြီးဖြစ်တာဗျကျွတ်နှုတ်ကအရင်ကမှဖြစ်တတ်တယ်လို့လက်သေးခြေသေးအောက်မှာလက်သေးခြေသေးဘယ်နေရာမှာမဆိုဒီကျွတ်နှုတ်ကဖြစ်တာပဲလက်သေးပစ္စည်းကလို့လက်သေးပြင်ပုံစံကြောင်းတာတွေဖြစ်တယ်ဥမာလက်သေးပြင်ချောချောလေးမဟုတ်ပဲတော့နေတာမျိုးအဲ့တော့ကျွန်းတို့ကဗိုင်းရပ်စ်ပိုးဝင်တာဖြစ်တဲ့အတွက်ကြောင့်မို့လို့လက်သေးပေးပြီးလက်သေးအောက်တွေမှာဖြစ်နေရှိရဲလာကျင်တတ်တယ်နေရခဲ့တယ်နောက်ကျွန်းတို့အပြင်အသက်ကိုဖြစ်တတ်တယ်ရေရိုးအသက်ကိုရောကင်ဆာမဟုတ်တော့ကင်ဆာဖြစ်နိုင်ကြော်လည်းဖြစ်တော့ဖြစ်တတ်တယ်အဲ့လိုမျိုးကျွန်းတို့အသက်ကိုဆိုရင်တော့ရေပြားခွဲစိတ်ကုသခြင်းကြီးတူအပ်တယ
်ဟုတ်ကဲ့ဆရာအဲ့ဒါအတွက်ဒီကာကွယ်နိုင်တဲ့အနေထား
ကာကွယ်နိုင်တဲ့အနေထားတော့ဒီကိုသန့်ရှင်းရေးပေါ့ဗျာဒီကျွန်းတို့လိုဟာမျိုးကြီးကလူစုလူဝေးများတဲ့ကျောင်းတို့အဆောင်တို့အားကစားရုံတို့ရေကူးကန်တို့မှာဖြစ်များတယ်ဆိုတော့အဲ့လိုလူများစုဝေးတဲ့နေရာများမျှဝေကြီးတုံးဆွဲတဲ့နေရာတွေမှာကူးကန်ကြီးရှိတဲ့အတွက်ဒီလိုသန့်ရှင်းအဲ့နေရာတွေမှာပြည်ပြူပြီးတော့ဆောင်ရွက်ပြင်ပါတ
ယ်ဟုတ်ကဲ့ဆရာနောက်ထပ်ရောဘယ်လိုပြဿနာ
ရေကြောင်းမှာဖြစ်တဲ့ရေကြောင်းရောဂါတခုဆိုရေးစေဆိုတာရှိတယ်သူကရေကြောင်းမှာအသားတက်ညံလာရေကြောင်းမှာအထူးထူကိုယ်ပြီးဖြစ်တာလက်သေးခြေသေးကလည်းရေပြားနေထွက်တယ်ဆိုတော့လက်သေးခြေသေးမှလည်းဒီရောဂါလာဖြစ်တဲ့အခါကျရင်လက်သေးမှလည်းအဲ့လိုထူးထူးပင်းပင်းကျန်းကျန်းကြီးဖြစ်နေတယ်ဒါမှမဟုတ်လည်းပေါက်သေးသေးလေးတွေဖြစ်နေတယ်တွန့်တာမျိုးတွေအယောင်ပြောင်းတာဒါမှမဟုတ်လက်သေးခြေသေးအောင်မှညှို့ညို့အကွက်ကြီးဖြစ်တာလက်သေးကွာထွက်တာတွေသွေးကြည့်ဦးစင်းတွေအဲ့လိုမျိုးတွေဖြစ်တတ်တယ်အဲ့ဒါကဆိုရင်းစယောဂရှင်တွေရဲ့ဆေးရပိုင်းနှုန်းနဲ့90ရာခိုင်နှုန်းလောက်အထိကလက်သေးမှလည်းလက္ခဏာတွေရှိတယ်ဆိုတာကိုတွေ့ရပါတယ်အဲ့ဒီလိုမျိုးလက်သေးခြေသေးဆိုရေးစကြတော့ဒီကိုခန္ဓာကိုကုရင်းနဲ့ပဲဒီလဲဖြည်းဖြည်းကောင်းသွားတာမျိုးရှိပါတယ
်ဟုတ်ကဲ့ဆရာကြီးဒီ psoriasis အတွက်ကတာကွယ်နိုင်တဲ့အနေအထား
ဆိုရေးစကြတော့ဒီစားအခံမှာဖြစ်တာသို့တော်သူကထိခိုက်တာတို့ပေါင်းတာတို့ဒဏ်ရာရတာတွေဆိုကိုဆိုးတတ်တယ်အဲ့တော့ကိုရဲ့လက်သေးခြေသေးတွေရေရားတွေကိုထိခိုက်ဒဏ်ရာရတာတို့ကိုဖိတ်တာတို့ချစ်တာတို့မဖြစ်အောင်ယူဆိုင်ထိန်းနေရပါမယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တက်ဆက်တဲ့ကျမ်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ဒီစီစဉ်ကိုကြာတာပရင်းနေ့အပတ်စဉ်ကြာတာပရင်းနေ့ညဘက်နဲ့တောက်ကြနေမနေ့ဖက်အစီအစဉ်ဒီမှာထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့နောက်ထပ်အပတ်စဉ်ခန္ဓာတစ်ခုဖြစ်တဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုအလှည့်ပေးအောင်ပါ VNI ဖွဲ့ဝင်နိုင်ငံ ဒီကမ္ဘာကနေကြာဒေတာကသတင်းတော့ဒီစူးစီးတင်ပြထားတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တစ်ဆုတ်နေတဲ့ငင်းချင်ရေးဖြစ်စဉ်အတွက်ထပ်ပေါက်ရဖို့ကရင်မျိုးသားအစည်းအုံး KNU ဗဟုကော်မတီကအစည်းအဝေးခေါ်ယူကျင်းပနေတဲ့ဆိုတဲ့သတင်းရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မိုင်းရင်ဒေသဘက်မှာရှမ်းပြည်တပ်မတော် RCSS SSA နဲ့မြောက်ပိုင်းမဟာမိတ်အကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်စစ်ဘေးစစ်တမ်းထိတဲ့ဒေသခံတွေဝမ်းရည်ခက်ခဲလာနေလို့နေရက်ကနေတရုတ်နိုင်ငံထိုင်းနိုင်ငံထိတိမ်းရှောင်နေတဲ့သတင်းနဲ့ကချင်တိုင်းသားလူမျိုးတွေတွေ့တိုင်းကချင်တပ် KIA ဆိုပြီးတော့ဖမ်းဆီးနေမယ်ဆိုရင်တပ်မတော်နဲ့အစိုးရအပေါ်ယုံကြည်မှုကျဆင်းစေတဲ့ဆိုတဲ့ကချင်ကောင်းဆောင်တွေရဲ့ဝေဖန်တမ်းတွေကိုကြားကြရမှာပါရှင်
ကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အကောင့်ထဲပေါ်မှုဆိုင်ရာမှာတစ်ဆုတ်နေတာကိုစုပေါင်းအဖြေရှာဖို့ကရင်အမျိုးသားစီယုံ KNU ရဲ့6ကြိမ်မြောက်ဗဟုအမြင့်တန်းကော်မတီအရေးပေါ်အစည်းအဝေးကို9ရက်ကြာကျင်းပပါတယ်နိုဝင်ဘာ6ရက်ကနေ10ရက်နေ့အထိ KNU ဗဟုဌာနချုပ်ပအံခရိုင်၄ဝါးမှာဆွေးနွေးခဲ့ကြပါတယ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လမ်းကြောင်းနဲ့ရေရှည်တည်တံ့ခံရတဲ့ငြိမ်းချမ်းရေးရရှိဖို့ကရင်အမျိုးသားစည်းရုံးကလွတ်အပ်နေတယ်လို့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖိုးက NRPC ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ချမ်းစာပေးပို့ထားတာလည်းရှိပါတယ် KNU ရဲ့ဗဟုကော်မတီအရေးပေါ်အစည်းအဝေးကိုကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောကျော်နီနဲ့ဒုတိယစစ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစောကျော်ဟဲတို့အပါအဝင်တပ်မဟာကုန်းခုကတပ်မဟာမူးတွေနဲ့ဥက္ကဋ္ဌတွေလည်းတက်ရောက်ရရှိတယ်လို့သိရပါတယ
်ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဖက်ကပြန်ဝင်လာမဲ့တုတ်ခတ်တဲ့တွေကိုပြန်လည်နေရာချထားဖို့အစီအစဉ်ကိုရတိတောင်မောင်တော်နယ်ပူတီတောင်မြို့နယ်တွေကဒေသခံတွေမောင်တော်မြို့နယ်မှာကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။အဲ့ဒီဆန္ဒဖော်ထုတ်ပွဲကိုနိုဝင်ဘာလ၄ရက်နေ့မှာဒေသခံများ1000ကျော်ကပြုလုပ်ခဲ့ကြတာဖြစ်ပြီးမောင်တော်တောင်ပိုင်းနဲ့ရတိတောင်မြို့နယ်အတွင်းမှာနေရာမချထားဖို့တရားဥပဒေစိုးမိုးဖို့တောင်းဆိုခဲ့ကြတာပါ။ရခိုင်ပြည်နယ်အစိုးရအနေနဲ့နိုဝင်ဘာ15ရက်နေ့ကစပြီးဒီနေ့ကိုလူဦးရေ150နှုန်းနဲ့လူပေါင်း 2200 ကျော်ကိုစတင်လက်ခံသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောကြားထားပါတယ်
နိုဝင်ဘာလ3ရက်နေ့ကကျင်းပတဲ့ချင်းပြည်နယ်ကြားဖြတ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ချင်းဒီမိုကရေစီအဖွဲ့ချုပ် CLD တို့အနိုင်ရရှိခဲ့ကြပါတယ်ချင်းပြည်နယ်ကြားဖြတ်ရွေးကောက်ပွဲကိုကံပလက်မြို့နယ်နဲ့မတူပီမြို့နယ်တွေမှာကျင်းပခဲ့ကြပြီးကံပလက်မြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနယ်မှာ NLD ဦးညွန့်ဝင်းကအနိုင်ရရှိခဲ့ပြီးမတူပီမြို့နယ်ပြည်내လွတ်တော်မဲဆန္ဒနယ်မြေမှာတော့ချင်းဒီမိုကရေစီအဖွဲ့ချုပ် CLD လွတ်တော်ကိုစလဲစလိုင်းအောင်လျံတို့အနိုင်ရရှိခဲ့ကြတာဖြစ်ပါတယ်
။ရှမ်းပြည်နယ်ဘက်မှကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲမှာတော့ရှမ်းလူမျိုးတွေအတွက်လစ်လတ်နယ်မြေနေရာနဲ့ရှမ်းပါတီတွေဖြစ်ကြတဲ့ကြားဖြူပါတီ၊ကြားကောင်းပါတီ၊အာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD တို့ကဝင်ရောက်ရှင်ပြိုင်ရာမှာရှမ်းတိုင်းသားဒီမိုကရေစီအဖွဲ့ချုပ် SNLD ခေါ်ကြားကောင်းပါတီကတနေရာအနိုင်ရရှိခဲ့ပါတယ်။လေချာမြို့နယ်ဗီဒူရွတ်တော်အမှတ်နေရာမှာဂျာကောင်းပါတီကိုစလေလောင်ဆိုင်ကောင်ခမ်ခေါ်ဆိုင်ဥက္ကာကအနိုင်ရရှိခဲ့တာပါမန္တလေးတိုင်းဒေသကြီးရှမ်းတိုင်းရင်းသားရေးရာဝန်ကြီးနေရာမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမှတ်လောင်ဆိုင်ပန်းဆိုင်ကအနိုင်ရသွားပါတယ်2018နိုဝင်ဘာလဂျာဖြစ်ရွေးကောက်ပွဲလိလနေမြေ73နေရာနဲ့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က6နေရာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက3နေရာအနိုင်ရရှိပြီးကြံတဲ့တိုင်းရင်းသားပြည်နယ်မှာတော့တိုင်းရင်းသားလူမျိုးစုတွေရဲ့ပါတီတွေကဒါအနိုင်ရရှိခဲ့တာဖြစ်ပါတယ်
။ရှမ်းပြည်မြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့ရှမ်းပြည်တပ်မတော် RCSS တို့အကြားနယ်မြေစိုးမိုးရေးပဋိပက္ခတွေကြောင့်ဒေသခံတွေစစ်ဘေးစစ်တံခံနေရလို့အရက်ကနေစွန့်ခွာနေကြရပါတယ်။အော်တိုဘာလနောက်ပိုင်းကစပြီးတကြော့ပြန်ပြန်လည်ဖြစ်ပွားလာတဲ့စစ်ရေးပဋိပက္ခတွေကြောင့်တီဘောနမ်တူကြောင့်မဲလာရှိုးမြို့နယ်တွေကဒေသခံတွေဟာတရုတ်နယ်စဖက်တံမကထိုင်းနိုင်ငံဘက်ကိုလည်းတင်းရှောင်နေကြတာဖြစ်ပါတယ်။စစ်ရေးပဋိပက္ခတွေကြောင့်ဝိုင်းရင်အတွက်အလုတ်ကင်လှုပ်ခွင့်မရတဲ့အတွက်ထိုင်းနိုင်ငံကိုထွက်ပြေးရတာဖြစ်တယ်လို့မိသားစုနဲ့အတူဂျင်းမိုက်ကိုရောက်ရှိတဲ့စိုက်လူကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ငြိမ်းချမ်းရေးဆွေးနွေးနေတဲ့ကာလမှာဒေသခံပြည်သူတွေကိုတိုင်းသားလက်နက်ကိုင်တွေနဲ့ပတ်သက်ဆက်နွယ်နေတဲ့ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့ကချင်ပြည်နယ်မှာဓမ္မအမှုတော်ဆောင်တဲ့ဒေသခံ15ဦးစစ်ဆေးဖမ်းဆီးမှုတွေကိုအစိုးရတပ်မတော်ကပြုလုပ်ခဲ့ပါတယ်။ဒီလိုမျိုးလုပ်နေမယ်ဆိုရင်ငင်းချင်းကြီးကဘလို့ဆက်ဖြစ်သွားနိုင်မလဲ။စစ်မှန်တဲ့ငင်းချင်းကြီးတိဆောက်နိုင်ဖို့ဘလို့ဖြစ်တဲ့လဲဆိုတာကိုကျမအမီကနေစူးစီးထားပြီးနမ်ဟ ோம் ကပြောပြပေးသွားမှာဖြစ်ပါတယ်
။အော်တိုဘာလလကုံပိုင်းက KPC ကဓမ္မအမှုတော်ဆောင်တဲ့ဒေတာခံပြည်သူ15ဦးတို့ဟာကချင်လွတ်လပ်ရေးအဖွဲ့ KIA ထိန်းချုပ်ရာဒေတာရှိစစ်ဘေးရှောင်စခန်းတွေမှာတွားရောက်စဉ်မှာတပ်မတော်ကနေတရုတ်မြန်မာနယ်ဆက်အနီးနန်ဆိုင်ရံကျေးရွာမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ကချင်လူမျိုးဝမြင်တိုင်း KIA ဆိုတဲ့သဘောမျိုးနဲ့ဖမ်းဆီးမယ်ဆိုရင်တပ်မတော်နဲ့အစိုးရအပေါ်ယုံကြည်မှုလုံးဝရှိစေတော့မှာမဟုတ်ဘူးလို့ကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလမိုင်ကွန်ကြာကပြောပါတယ်
။ကချင်တိုင်းကိုပြည်တယ်ဆိုတဲ့သဘောမျိုးနဲ့ဆက်လက်ဖမ်းတော့မယ်ဆိုရင်တော့ဖမ်းပြီးတော့အဲ့လိုရည်ရည်မယ်ဆိုရင်အော်ကျွန်တော်တို့တော့ငင်းချင်းရေးဆက်တော့ငင်းချင်းပြဿနာတော်တော်လေးကိုအယုံကြည်တက်စီတယ်ထိခတ်တာနဲ့လေလို့ကျွန်တော်ကအဲ့လိုပဲမြင်နေရအဲ့လိုဖြစ်မဲ့ဆိုတော့တတ်မတော်ပေါ်ရောအဆွေအပေါ်မှာရောဒီလိုဆိုတာငင်းချင်းကအားနည်းသွားနိုင်နိုင်တယ်ပေါ့လေ
ဓမ္မအမှုတော်ဆောင်တဲ့ဒေသခံ15ဦးတို့ကိုမြောက်ပိုင်းတိုင်းလက်အောက်ခံတပ်မတစ်တုံညာတစ်ကနေတရုတ်မြန်မာနယ်ဆက်အနီးနန်ဆိုင်ရံကျေးရွာမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့တွေလွတ်မြောက်ဖို့အတွက်နယ်လုံဝန်ကြီးဌာနကိုအကူအညီတောင်းခံခဲ့တယ်လို့ဦးလမိုင်ကွန်ကြာကဆက်ပြောပါတယ်။တိုင်းနာလက်နက်ကင်တပ်ဖွဲ့တွေအနေနဲ့အပြစ်ရလက်မှတ်မထိုးနိုင်သေးဘဲတိုက်ပွဲတွေဆက်ဖြစ်ပွားနေတဲ့ဒေသအတွင်းနေထိုင်တဲ့ပြည်သူတွေအခုလိုဖမ်းဆီးစစ်ဆေးမှုတွေခံနေရအောင်မယ်လို့တရားလွတ်တော်ရှေ့နေဦးလမုံဆိုင်တူးကပြောပါတယ်။
ကျွန်တော်အနေနဲ့ကဒီဆက်ဆက်နေတဲ့ဒေတာတွေမှာအပီးတိုင်း peace process ကိုခိုင်ခိုင်မာမာမလုပ်နိုင်တရားတော့ဒီပြဿနာတွေကတော့အနေနဲ့များတော့ရှိနေနိုင်မှာပဲလို့ကျွန်တော်အလိုပဲယူဆပါတယ်။ဒီလူထုအနေနဲ့ကတော့ကြားမာနေတယ်ဆိုရင်တော့ဟိုလုံးဝတစ်ဖွဲ့နဲ့တစ်ဖွဲ့ကိုလုံးဝရှောင်ဖယ်သွားဖို့ဆိုတာတော့မဖြစ်နိုင်ဘူး။6 level ပြည်သူတွေကတော့ခံနေရအောင်မယ်။ဒီမတရားတင်ဥပဒေကိုမယုံမရှင်းကတော့ဒီလိုဖြစ်နေမယ်လို့ကျွန်တော်အလိုပဲမြင်နေမှာ
အခုလိုမျိုးလောက်ရတွေဟာနိုင်ငံသားတယောက်ရဲ့အခွင့်အရေးနဲ့ရပိုင်ပင်ကိုဟန့်တားနေတဲ့အတွက်ဘာမှအကျိုးမရှိဘူးလို့ကချင်ငင်းချမ်းရေးကွန်ရက်ကဒေါက်တာကထောက်ပြပါတယ်
အဒီကတော့လုံခြုံရေးရလို့အလို့တော့ပြောပါတယ်တို့တော်လည်းအမှန်တကယ်အရာဆိုလို့ရှိရင်တော့ဒီနိုင်ငံသားတယောက်ရဲ့အခွင့်အရေးအနေနဲ့လည်းဒါကိုအင်တာမဟန်တာဖြစ်နေတယ်အဲ့တော့ဒီဟာကိုကျမတို့အနေနဲ့ဆက်ပြီးသုံးဆွဲမယ်ဆိုလို့ရှိရင်တော့ဒီပြည်သူလူထုအတွက်လည်းအကျိုးမရှိဘူး။ဒါချိန်ဆမှုတစ်ခုဖြစ်နေတယ်။ပြီးတော့ဒီလှုပ်ရှားသွားလာမှုမှလည်းအင်တာမအဟန်တာဖြစ်နေတယ်။ဒါတိုင်းရင်းသားဒေသတွေမကဘူးဆက်သွယ်ဆောင်ရွက်နေတဲ့မြို့ကြီးအခွင့်အရေးတွေဖြစ်နိုင်တယ်။ဥပမာအနူလာပေးတဲ့အခွင့်အရေးတွေလည်းဒီလိုပဲဖြစ်မှာပဲ။ဒါလို့အနေနဲ့ဆိုလို့ရှိရင် KBC ကိုဆိုလို့ရှိရင်တော့ဒါဆက်ခွင့်ပေးမယ်ဆွဲမယ်ဆိုပြီးတရားဝင်ကမှဒီဟိုမီဒီယာမှာကိုပြောထားတာကိုရှိနေတယ်ပေါ့
။အော်တိုဘလာ19ရက်နေ့ကလည်းကချင်ပြည်နယ်ဗမော်မြို့နယ်အတွင်းတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဒေသအတွင်းနေထိုင်တဲ့ကျေးလက်ရွာသား5ဦးကိုတပ်မတော်ကဖမ်းဆီးခေါ်ဆောင်သွားခဲ့သေးတယ်လို့ကချင်ငြိမ်းချမ်းရေးကွန်ရက်ကပြောပါတယ်
။ဆက်ပြီးတော့မွန်နိုင်ငံရေးပါတီတွေပေါင်းစည်းထားကြတဲ့မွန်ပါတီတရားဝင်မဖုံတင်နိုင်ရေးအပအဝင်ပါတီရဲ့ရှေ့လုပ်ငန်းစဉ်တွေဆောင်ရွက်သွားနိုင်ဖို့အတွက်ပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီအစည်းအဝေးကိုပထမဆုံးအကြိမ်အနေနဲ့နိုဝင်ဘာလ၂ရက်နေ့ကမော်လမြိုင်မြို့မှာကျင်းပခဲ့ပါတယ်။တရားဝင်မှတ်ပုံတင်နိုင်ရင်းနဲ့ပါတီပေါင်းစည်းရေးအဆင့်ဘလို့ရှိနေတယ်လဲဆိုတာမီးရင်စနိုင်းကနေစူးစီးတင်ဆက်ထားပါတယ
်။မော်နိုင်ငံရေးပါတီစုပေါင်းထားပြီးဆိုတော့ပထမဆုံးအဲ့ဒီပေါင်းစည်းခွေကိုတရားဝင်ဖြစ်အောင်လုပ်ပြီးမှပဲမှတ်ပုံတင်မယ်လို့မွန်ပါတီတွဲဖက်သွေးမှုတင်နိုင်လီတမကအခုလိုပြောပါတယ်
။ပေါင်းစည်းပြီးတော့မွန်ပါတီတက်တွေကရှေ့လုံးဝန်းစင်ကိုဆောင်ရွက်သွားနိုင်ဖို့အတွက်စီဝေးစခေါ်လိုက်။ဒီကပါတီမှတ်ပုံတင်ဆောက်စားရေးကိစ္စပါတီမှတ်ပုံတင်ကနိုင်ငံပါတီများမှတ်ပုံတင်ဥပဒေအရစစ်တင်ရမယ်။ပထမဆုံးကအရင်ပါတီဟောင်းပါတီကပေါင်းစည်းခွေတင်ဖို့လိုရဲ။အဲဒီပေါင်းစည်းခွေကိုကျွန်တော်တို့စီစီကစီဝေးဆုံးဖြတ်ချက်အရနိုဝင်ဘာ15ရက်နေ့လောက်ဆုံးထားရရုပ်ပွဲကွန်ရှင်ပေါင်းစည်းခွေတင်တယ်အဲပေါင်းစည်းခွေကကြာလာပြီးမှပဲမှတ်ပုံတင်တဲ့ကိစ္စကိုဆက်လုပ်သွားတယ်
အစည်းအဝေးမှာပါတီမှတ်ပုံတင်တဲ့ကိစ္စပြင်အောက်ခြေစီပေါင်းစည်းရေးအတွက်ကိုဒေတာ6ခုခွဲပြီးတော့ဥဆောင်သူကိုတာဝန်ခွဲဝေဆောင်ရွက်စေခဲ့တယ်လို့ပါတီဖွဲ့စည်းပုံမူကြမ်းရေးဆွဲရေးအတွက်လည်းတာဝန်ခွဲဝေပေးခဲ့ပါတယ်။ဖွဲ့စည်းပုံမူကြမ်းကိုတော့လာမယ့်နိုဝင်ဘာလ24ရက်နေ့မှာကျင်းပမယ့်ဗဟိုကော်မတီအစည်းအဝေးမှာအတည်ပြုသွားမယ်လို့လည်းနယ်လီတမကပြောပါတယ်။ Badi Mapong de Kama, Badi Pasi Bomu Janguber, then Dwa Mapitlu, Badi Boho Alamu Song Comedy when we go Leshi Pasi Tare, Comedy when we nepe, then Dwa Mapipare, Badi Deawin Mapong de Megasanet, Deawin Mapong de Jalabi, Sella Losong Dwame Chinugu, Badi Dwa Pet, Dwimuni, Nasandinga, Kulu Shimbiavare.
လို့ဆက်ကြတယ်လက်ရှိကိုယ်စီဝန်ဆင်းမှုပဲပေါင်းစပ်ပြီးတော့ကျွန်တော်ပြင်လိုက်မယ်။အဲ့ဒါကြောင့်ယာယီတဘောမျိုးပဲကျွန်တော်ပြောတာ။စီးစီလက်ဒီတိုင်းပဲ။စီးစီရဟုတ်ကျွန်တော်တပါတီစီးစီပဲတင်မယ်ဆိုတော့ဒီမှလူဒီမပါဘူးလေ။ဟောကနေကြလာပြီးမှစီးစီကြံလက်ကိုယ်စီချင်းချင်းစင်ချင်းဆိုပြီးတော့ကျွန်တော်ကိုမစီရဘူး။အဲ့ဒီစီးစီတိကိုပြန်တင်လို့ရှိတယ်။မွန်ဒေတာလုံးဆိုင်ရာ
ပြည်သူတွေကိုတရားဝင်မိတ်ဆက်ထားခဲ့ပါတယ်။မွန်ပါတီအနေနဲ့ကျန်းရှိနေသေးတဲ့မွန်အင်အားစုများပါဝင်နိုင်ရေးအတွက်လည်းဆက်လက်ကြိုးပမ်းသွားမယ်လို့မွန်ပါတီကောင်ဆောင်တွေကသဘောတူဆုံးဖြတ်ထားကြပါတယ်။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။တိစုံနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွက်ထွက်ပေါက်ရရှိဖို့ကရင်အမျိုးသားစည်းရုံး KNU
ဗဟိုကော်မတီကအစည်းအဝေးခေါ်ယူကျင်းပနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်ဝင်မဲ့ဒုက္ခသည်တွေကိုပြန်လက်ခံဖို့ရခိုင်ပြည်နယ်အစိုးရကပြင်ဆင်နေပါတယ်။တော်ရရှင်တွေခုနားဆင်နေကြကြတာကတော့ကျမတို့ပြည်ပဝိုင်းတို့သားတွေကနေပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပါ။
တိုင်းရင်းသတင်းဝါအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမင်းဖက်အစီအစဉ်တွေကိုမနက်9:00နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။ VOA အမေရိကန်တန်ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနက်8:00နာရီကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တောက်ကြနေမင်းခင်အစီအစဉ်တွေကြခင်
ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ဆန်ရှိတဲ့အချိန်မှာနောက်ဆုံးရသတင်းအချင်းချုပ်ကိုလက်စုမြန်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကအရက်ပါနဲ့ကလပ်တစ်ခုမှလူ12ဦးသေဆုံးအောင်ပစ်ခတ်ခဲ့တယ်လို့ပတင်းကားသူဟာအသက် 22နှစ်အရွယ်အိုင်ယန်ဒေးဗစ်လောင်ဆိုသူဖြစ်တယ်လို့အာဏာပိုင်တွေကပြောကြားလိုက်ပါတယ်။သူဟာမရင်းတပ်သားဟောင်းတယောက်ဖြစ်တယ်လို့ တာဝန်ရှိတဲ့ရဲအရာရှိတယောက်ကပြောပါတယ်သူပါကြောင့်အခုလိုပြစ်ခတ်ခဲ့တယ်လဲဆိုတာကိုလည်းတပ်ဆိုင်ရာကမသိသေးဘူးလို့ဆိုပါတယ်။အိုင်ယန်ဒေးဗစ်လောင်းကိုကလပ်ထဲမှာတိတ်ဆုံးနေတာကိုတွေ့ရှိခဲ့ပါတယ်။ကလပ်ထဲကိုလောင်းဝင်လာပြီးတော့ဒီပြောင်းတို့တနက်မီးခိုးဘုံးတွေနဲ့ပြစ်ခတ်ခဲ့တာပါ။ပြစ်ခတ်မှုဖြစ်ရာကိုရောက်သွားပြီးတော့တနက်သမားကိုရင်ဆိုင်နဲ့ရဲအရာရှိတယောက်လ
ဒီနေ့ကျွန်တော်တို့ရဲ့အမှတ်အရအချက်ကိုဆက်လက်ရေးတွက်နေစေဖြစ်ပါတယ်။အောက်လွတ်တော်မှာလောလောဆယ်အထိအမှတ်နေရာ၁၂ရာအတွက်ဘယ်သူနိုင်နေစရာကိုအတိမပြုတ်နိုင်နေပါဘူး။အထက်လွတ်တော်အတွက်လည်းအမှတ်နေရာ၃နေရာအတွက်ကိုငဲရလက်အတိပြုဖို့ကြံနေပါသေးတယ်။အင်ဂျီရိုဆိုင်ရာသတင်းတောက်တယောက်ကိုအင်ဂျီရိုရဲ့ဝင်သတင်းယူခွင့်တားမြစ်လိုက်တာနဲ့ပတ်သက်လို့အင်ဂျီရိုပြောခွင့်ရတာကြားသာ အခြေအတင်ဖြစ်ခဲ့တဲ့ CNN သတင်းတောက် Jim Acosta စီကမိုက်ခရိုဖုန်းလူယူဖို့စူးစမ်းခဲ့တဲ့အလုပ်တင်ဝင်တဲ့အမျိုးသမီးကိုသတင်းတောက်ကမတင်တော်တဲ့လောက်ရလုတ်ခဲ့တယ်လို့ဆိုပြီးတော့အဲ့ဒီသတင်းတောက်ရဲ့အင်ဗျူရောဝင်ခွင့်ကိုရုပ်သိမ်းခဲ့တာပါသတင်းတောက် Acosta ကတော့ဒီအင်ဗျူရောဘက်ကညာတယ်လို့တုံ့ပြန်ပါတယ်ဒါပေမဲ့ပြောခွင့်ရသူ Sarah Sanders ကအလုတ်တင်ဝင်တဲ့အမျိုးသမီးကိုသတင်းတော့လက်နဲ့ထိခဲ့တာဗီဒီယိုထဲမှာရှင်းရှင်းမြင်ရတယ်လို့ဆိုပြီးတော့သတင်းယူခွင့်တားမြစ်တဲ့အပေါ်မှာခုခံပြောကြားခဲ့ပါတယ်။တခါအနောက်နိုင်ငံတစ်ခွင်မှာလူအများကြီးအမျိုးသားရေးဝါဒအားကောင်းလာမှုကိုလေးလာစစ်ဆေးတဲ့စာအုပ်တစ်ခုထဲမှာလူဝင်မှုကြီးကြပ်ရေးနဲ့ကမ္ဘာလုံးဆိုင်ရာတကပ်ဖွင့်ဝါဒနဲ့ပတ်သက်လို့ဆိုရမကင်းဖြစ်မှုတွေကိုတမယိုးကျနိုင်ငံရေးပါတီတွေကကာလကြာရှည်ဥပိ္ပခါပြုထားတာကိုအပြစ်တင်ထောက်ပြထားပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လုပ်မှုရေမှုကကိုကျော်လင်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်ခင်ဗျာ VOE ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးမင်္ဂလာရှိတဲ့နေ့တွေမှာရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြပါ
This program has come to you from the Voice of America, Washington.